လိုစိတ်နိုင်မတင်ပါဘူးမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတို့ကိုအနာရီပို့ပေါ်တော့အချိန်ယူပြီးတော့နိုင်ရည်ပြည်ရရဲ့နှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နေ့2559ခုနှစ်ကောဇာတိကေ2359ခုနှစ်ပဒင်းကျောလာဇန်6ရက်2023ခုဆယ်လပိုင်း7ရက်ကျန်တော်လေးနေ့အကြံဆောင်ကလည်းမှာမန္တလေးတိုင်းဒေသကြီးပြည်ဦးတဲ့မြို့ဈေးတောင်ကြောင်ကြီးစေရနာဆန္ဒပြေဓမ္မရှင်တို့တင်ပါဆင်ရင်ပြန်ပါရတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတင်မှာဒီနေ့ညဓမ္မဒါနကုသိုလ်ရှင်များရှိကြတဲ့မန္တလေးတိုင်းဒေသကြီးပြည်ဦးတဲ့မြို့ကရင်300ဆန်းဒီလူဖြစ်ရုံမှဆေးရုံပုတ်ကြီးနဲ့ဝန်ထမ်းဒီသားတို့ရဲ့ဓမ္မဒါနကောင်းဖို့ကိုအကြောင်းပြုပြီးတော့ဒီနေ့ရက်ပြည်တော်ပေါင်းတော်ပေါင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတို့ကိုနိုင်ရှင်မျိုးဝင်ကြကြပြီ။ဦးဇင်းတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတို့ကိုဟောကြားကိုင်ရပါသည်။ဒီတော့ဒီနေ့ရက်တရားနာရသိလာရတဲ့သိသဘောတရားတော်ကိုဘုရားမတရားဟောမှလည်းဆိုလို့ရှိရင်အင်္ဂုတ္တရတိကသုတ္တနိပါတ်ပါဠိတော်မှာလာရှိတဲ့အနရိယပရိယေသနာတုတ်တာပရိယပရိယေသနာတုတ်တာနောက်ပြီးတော့နိရဏဝဒသံယုတ်ပါဠိတော်မှာလာရှိတဲ့တိတ္တမတ္တတုတ်တာပြီးတော့သံယုတ်ပါဠိတော်များမှာလာတဲ့မဂ္ဂသတိထဲမှာလာတဲ့စကားတော်တွေကိုအခြေခံပြီးတော့အဆုံးရှိသောရှားပေခြင်းညာတဲ့ဒီနေ့ကပြည်သက်ပေါင်းတော်ဘာလို့ကိုအရှင်တို့ရှားပေခြင်းဆိုတာနဲ့ပတ်သက်ပြီးတော့ဒီကနာတော်အတိအမှမြတ်စွာဘုရားဟောကြားခဲ့တဲ့ရှားပေခြင်းနဲ့ပတ်သက်တဲ့ဒေသနာတော်တွေကိုအထောက်အထားပြုပြီးတော့ရှင်းလင်းစေရသည်ဖြစ်အောင်ပြောခြင်းပါလေဒါကဓမ္မတို့ဦးဇင်းတို့ကလေးနော်အလုံးစုံသတ္တဝါတွေအချိန်နဲ့အမျှရှားနေကြတယ်နော်ရှားနေကြတယ်ကာယကံဝိညာဉ်ကံမနောကံသံသုံးပါးကိုအသုံးပြုပြီးတော့ရှားပွေးနေကြရတယ်အဲ့ဒါတို့ကိုရှားပွေးနေတဲ့ကိစ္စပြန်ပြီးတော့စဉ်းစားပြီးတော့ဘယ်လိုရှားပွေးနေတာလဲဟာမြတ်သောရှားပွေးခြင်းလေလားတို့မဟုတ်မမျက်တော့ရှာပွေခြင်းနေလားတို့ရှာပွေနေတာတွေဟာအဆုံးမရှိတဲ့ရှာပွေခြင်းနေလားတို့မဟုတ်အဆုံးရှိတဲ့ရှာပွေခြင်းနေလားအစရှိတဲ့ခြင်းရှာပွေခြင်းနဲ့ပတ်သက်ပြီးတော့ကိုယ်လုံးနေတဲ့ကိစ္စတစ်ခုကိုကိုယ်ကိုယ်တိုင်ကျန်လိုက်ပြီးတော့ဒီစိတ်ရှိဖို့ဝေဖန်ရှိဖို့နားလည်ရှိဖို့ဒါကိုဦးမျိုးအိကန်ကြီးရဲ့ပြီးတော့အဆုံးမရှိတော့ရှာပွေခြင်းညာလို့ကောင်းခြင်းတက်ဖို့သဘောပါနော်ဒီတရားဒေသနာတော်ကိုဟောကြားသိက္ခာနာကျင့်သိက္ခာမှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ကိုလိုမြင့်တဲ့အမြဲတမ်းဤကံကြည်လင်တော်မူတဲ့မဟာကရုဏာကိုဒီတရားတရားတော်ကိုတည်တော်မူခြင်းတော်မူတဲ့သတ္တဉ္ဇာဏ်ဉာဏ်ဒီဘုရားပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးရှင်လို့ရှင်ပြည့်စုံတော်မူတဲ့တရားရှင်ကိုလိုမြင့်ကိုယူတည်မြတ်လို့ရှိကိုပူဇော်ကြအောင်သူအလုံးစုံရှင်မှုပြီးတော့အာယုံပြရအောင်ကရုဏာတိတလဟရယံပညာပိသောတာဝိရကမောအတ္တမသာနရံရလောကံလုံးဝနေသူကတံသတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ရှင်အညာတော်ဒီလိုလေးရှိတော်မူပါသေးသောပညာတိသောတာဝိရကမောအတ္တမအရဟတမတိဟုသောအယံဝတိဉ္စီဝိဇ္ဇာတိဟုသောမိုက်မောင်းကိုဖေခေါ်တော်မူဤထံသို့သာသနာမကလောကသူလူနှင့်ပြမသတ္တဝါအနန္တတို့ကျောင်းကြီးတန်းတို့အလေးတို့ပြုရာတို့ဒီလိုဆရာသခင်လည်းဖြစ်တော်မူပါမိထံသို့သတိဝိမုတ်တံဒီဝမနသံဒီရံဧကတာတရိသလာယေသင်္ဃာတံသောဂတိရောမာယေသုတိခိလတောမူရိသံသော သူဝေဒနာသဝါသုဝါအပြုများသောဟုတ်မှန်သောသနာကောင်းမူလာမြစ်သို့တော်မူဝါမိထာတော်ဘုရားတိသံလေးရာတရားမြတ်ကိုလက်ပေါ်နေသံပရမံပြေသောစေတနာခြင်းနှင့်ဒီမြေတရားခြင်းကိုတော်မြစ်သည်ကိုမင်းဉာဏ်တရားပုဂ္ဂိုလ်တရားတော်ပုဂ္ဂိုလ်ဟောဆိုခြင်းနဲ့ပရမမောင်မူယုံနာတရားဖြစ်ကြမှာသောဘုရားတိတော်တို့သည်ဘုရားဝနာမှာကာယဝိနိမနောစီသုံးလေးသာရပနာမရှိရင်ဒုက္ခမျိုးစုံနဲ့သုံးဘောပိုင်းစိတ်ကိုကုညပါဤမြတ်စွာဘုရားအဆုံးမရှိသောရှားပွေခြင်းများတဲ့စတင်ပြီးတော့နာယကျင်းလို့ကြားရပါတယ်ဒီလိုလောကမှာတသိသတ္တဝါတွေကအချိန်နဲ့အမျှမျိုးတို့ရဲ့စိတ်ထဲမှာကောင်းတဲ့ခန္ဓာ၊တန်ဖိုးရှိတဲ့ခန္ဓာတွေကိုအတိတ်ရဲ့ရှိတဲ့ခန္ဓာတွေကိုဒကာဓမ္မတို့ဦးဇင်းတွေဟာလုံရင်း၊ကန်ရင်း၊ကြော်ရင်း၊ဆိုရင်း၊တွေးရင်း၊ကြံရင်းဖြင့်ရှားပွေနေကြတယ်။ကံတုံးပါးကိုအတုံးချပြီးတော့ရှားပွေကြတယ်ပေါ့။ကာယကံမှုအလုတ်တွေနဲ့ရှားကြတာမရှိဘူးလား။ဝစီကံမှုအကြောတွေနဲ့ရှားကြတာကိုမရှိဘူးလား။မနောကံမှုအတွေးအကြံတွေနဲ့ရှားပွေးနေကြတာပေါ့မရှိဘူးလားမရှိပါဘူးအဲ့ဒါလို့ရှားပွေးခြင်းနေနေဒကာဓမ္မတို့ဦးဇင်းတို့တွေအချင်းကုန်ခဲ့တာများလာပြီဟဲ့ဒီဘဝလည်းလည်းတရားနေတာပဲမတင်မချင်းလည်းရှားနေဦးမှာပဲပြီးခဲ့တဲ့ဘဝတွေကလည်းဒါရှားနေတဲ့ဘဝတစ်ခုဆုံးသက်ခင်ရတယ်ပေါ့နော်အဲ့တော့ဦးဇင်းတို့ဒီနေရာမှာရှားပွေးခြင်းဆိုတာလည်းပတ်သက်ပြီးတော့မြတ်စွာဘုရားတန်ရုပ်ပန်ဒီတော်မှာရှားပွေခြင်း၃မျိုးရှိတယ်ဆိုတဲ့အကြောင်းကိုဟောထားတာလေးနည်းနည်းမှတ်သားကြည့်မယ်။နံပါတ်၁ကာမေတနာတဲ့။ကာမေတနာကာမကိုရှားနေပေါ့။နော်ကာမဂုဏ်အာယုန်တွေကိုရှားတယ်။ဖြစ်တရားပါလို့ဒါကဓမ္မတို့ဒီလိုဝါရှားနေကြတဲ့ကိစ္စ။နော်နေအိမ်နဲ့နေခြင်းတို့တိုင်းနဲ့နေခြင်းတို့ဇီဝရေးပြည်လုံးခြင်းတို့နော်တိုင်းနဲ့ကားနဲ့နေခြင်းတို့ရှားတယ်သက်ဆိုင်ကြတယ်ဘာပဲပြောပြောတာကာမကိုရှားတာပဲဟုတ်တယ်မဟုတ်လားဒီကိုကိုရှားတယ်ကိုသားသမီးလေးအတွက်ရှားတယ်ဘာပဲပြောပြောတာကာမကိုရှားတာပဲကာမေတနာကာမကိုရှားတယ်ပေါ့အဲ့ဒီကာမကိုရှားတဲ့ကိစ္စမှာဒကာမတို့ဦးဇင်းတို့ပုထုဇဉ်တွေဆိုထားနေကာမကိုရှားတဲ့ကိစ္စမှာအရိယာဆိုတော်ကောင်းတွေတောင်းပါတယ်နော်ဒီကမှာပြောကာမကိုရှားတဲ့ကိစ္စဟာအနာဂံဖြစ်မှပြီးရဲ့အနာဂတ်ဆိုရင်တော့ကာမကိုရှားတဲ့ကိစ္စမရှိတော့ဘူး။နော်သောတာပန်တောင်မှကာမကိုရှားတဲ့ကိစ္စမရှိဘူးလား။ရှိတယ်။ဝိတ္တခာကျောင်းမကြီးဟာခုနှစ်နှစ်သမီးနဲ့တော့သောတာပန်အရိယာဖြစ်တာပဲ။သို့တော်သူကာမကိုရှားခဲ့တာမရှိဘူးလား။ရှိတယ်။ဒါနဲ့ဦးလေးရဲ့ပုထုရှင်နဲ့အရိယာကာမကိုရှားကြတာလည်းဘာထူးလဲလို့မေးကြရတော့ရှိတယ်။နော်။ဒါကမှမဟုတ်ဦးရှင်တို့ပုထုရှင်တွေဆိုတာကကာမကိုရှားတဲ့နေရာမှာတရားတော်နီးခြင်းလဲရှားတယ်မတရားတော်နီးခြင်းလဲရှားတယ်အရိယာသူတော်ကောင်းကြီးတို့ရဲ့ကာမကိုရှားတယ်ဆိုတဲ့နေရာမှာတရားတော်နီးခြင်းလားရှားတယ်မတရားတော်နီးခြင်းရှားတယ်ဆိုတာမရှိဘူးအဲ့ဒီအချက်မှာတော့အကြီးကြီးပွဲသွားတယ်ပေါ့တော်ကြီးတို့ကာမကိုရှားတဲ့ကိစ္စတွေနော်အနာဂံဖြစ်မှပြီးတယ်ဆိုတော့သူ့ရဲ့နေပင်ဟာလည်းဘလောက်ကြီးပြန်တယ်ဆိုတာဒါသင်္လာစီရပေါ့နော်တစ္ဆာလေးပါတရားသိမြင်သောတာပန်အရိယာသူတော်ရှင်တွေကကာမကိုရှာဖွေတဲ့ကိစ္စကိုမရဆိုင်နိုင်လေဘူးရှားနေကြသေးပေါ့နောက်ရင်တို့ဘဝေတနာတဲ့ဒုတိယမြောက်ရှာဖွေခြင်းကဘဝကိုရှာတယ်ဧသနာကိုလည်းရှာတော့ပဲနော်ဘဝကိုရှာတယ်အဲ့လိုဘဝကိုရှာတယ်ဆိုတဲ့ကိစ္စမှာလည်းဒါကမှမဟုတ်ဦးရှင်တို့အင်မတန်ကျေပြန့်တယ်သူကအနာဂတ်ပုဂ္ဂိုလ်တောင်မှမกินနေဘူးနော်သူလည်းပဲဉာဏ်ဖြစ်ခြင်းနဲ့ဇမောဘဝကိုရခြင်းနဲ့ဆိုတဲ့စိတ်နဲ့ဘဝကိုရှာတဲ့အနေအထားမှာရှိနေတယ်။ရှင်တဲ့ပုဂ္ဂိုလ်ဆိုတာတော့မဆိုထားတော့နဲ့။နော်။ယဟန်ကဖြစ်မှပဝေသနာဆိုတဲ့ဘဝကိုရှာဖွေတဲ့ကိစ္စပြီးဆုံးသွားတယ်၊ကျဆိုင်သွားတယ်။မရှာတော့ဘူး။ဘဝဆိုရင်ဘယ်ဘဝမှမကောင်းဘူးလို့ဘဝရဲ့အကြောင်းကိုယဟန်ကသိသွားပြီလို့ပဲဆိုကြပါစို့။ဟုတ်ကဲ့လား။အဲ့တော့ဦးဇင်းတို့ပြီးတဲ့ကောင်းတော်ကောင်းလို့ယဟန်ကမဖြစ်သေးတဲ့မြတ်သတ္တဝါတွေကဘဝိတနာဘဝကိုမကြောက်ဘူးလားကြားတယ်အဲ့လိုဘဝကိုကြားတဲ့နေရာမှာဦးဇင်းတို့ပြည့်တော်ကောင်းတော်ကောင်းတို့တကယ်ကိုယ်တော်ကောင်းမှုတွေပြုပြီးတော့
နော်အင်မတန်ချမ်းသာတဲ့ကောင်းမြတ်တဲ့ဘဝတွေကိုရကြင်တဲ့စိတ်နဲ့ဘဝကိုတောင်းတပြီးတော့ကုသိုလ်ပြုကြတာလည်းမရှိဘူးလား
ရှိတယ်အ
ဲ့ဒါဘဝကိုရှာတယ်လို့ပြောနိုင်ဘူးလားဆိုနိုင်တယ်နော်ကလေးလေးကထူလိုက်တာနော်ဒီဘက်ကိုသွားရင်ကောင်းမှန်းနဲ့တူတယ်နော်ဒီလိုပြောတာလည်းနည်းတမာတိမရဘူးဖြစ်နေတာအတော့ကျင်းတို့ဘဝကိုရှာတယ်ဆိုတဲ့ကိစ္စမှာဉာဏ်နာဖြစ်မှအပြီးဆုံးကိုရောက်သွားတယ်ပေါ့နော်ကုသိုလ်ကောင်းမှုပြုရင်းနဲ့ဒီလိုဘဝကိုရှာရတယ်ကုသိုလ်ကောင်းမှုပြုရင်းနဲ့ရှာတယ်ဆိုတဲ့နေရာမှာဘဝကိုရှားတာဒုက္ခကိုရှားတာပါပဲဆိုတော့ဖြူတော့မှကြည့်မယ်ဆိုရင်တော့ဒါမြင့်မြတ်တယ်လို့မဆိုနိုင်ဘူးပေါ့သို့တော်လည်းစဉ်အကုသိုလ်တွေပြုတ်ပြီးတော့ဘဝကိုရှားတဲ့ပုဂ္ဂိုလ်တွေကိုမရှိဘူးလားရှိတယ်အကုသိုလ်တွေကိုပြုတ်ပြီးတော့ထိုအကုသိုလ်ကံတို့ရဲ့အကျိုးသက်ကြောင့်ရရှိမဲ့ဘဝတွေကတော့ယုံညံ့တဲ့ဘဝတွေဖြစ်နေတယ်အဲ့တော့ဘဝကိုရှားတာချင်းအတူတူကုသိုလ်ကောင်းမှုကိုပြုတ်ပြီးတော့ဘဝကိုရှားတဲ့ပုဂ္ဂိုလ်တွေကတော်လေးတယ်လို့ဆိုရမယ်။နောက်အကုသိုလ်ပြုပြီးတော့ဘဝကြာတဲ့ပုဂ္ဂိုလ်ရဲ့ရရှိမဲ့ဘဝကငရေတိတ်ကံတိတ်တာအတူတကယ်ဆိုတော့ရုပ်ညံ့လုံးနဲ့ပူလောင်လုံးနဲ့ပေါ့။ပရကုသိုလ်ကောင်မပြုပြီးတော့ဘဝကိုကြာတဲ့ပုဂ္ဂိုလ်ရဲ့အခြေအနေကအဲ့ဒီလောက်တော့မဆိုးဘူးပေါ့။ဆိုလို့ဖြစ်နေဖြစ်ဒီမှာဖြစ်ကိုရမယ်ဆိုရင်သူကကိုတက်ချင်တယ်ဆိုရင်ဖြစ်ဆက်ပြီးတော့တက်လို့မရဘူးလား။ရတယ်။ပရိယာမေညာပူညာဝေရအောင်ကြိုးစားအထုတ်လို့ရတယ်အခွင့်အလမ်းကြီးပွင့်နေတယ်ပေါ့။အပင်လေးပုံစံမှာဆိုတာကတော့အဲ့ဒီအခွင့်အလမ်းတွေမရှိဘူးအကုန်လုံးပိတ်တယ်။ဒါကြောင့်ဘဝကိုရှာတာချင်းအတူတူအကုသိုလ်နဲ့ရှာတာကတော့အလွန်ဆိုးတယ်။ကုသိုလ်နဲ့ရှာတာကတော်သေးတယ်။သို့တော့ကုသိုလ်ကောင်းမှုပြုပြီးတော့ဘဝကလွတ်ပြရစီဘဝချုပ်ရနိဗ္ဗာန်ကိုပဲမြတ်မောပြုပြရစီဆိုတဲ့စိတ်နဲ့ကုသိုလ်ကောင်းမှုကိုပြုမယ်ဆိုတော့ဒါအကောင်းဆုံးပေါ့။နော်။အဲ့တော့ဦးဇင်းပိသပေါင်းတို့ကတော့ရှာပွေခြင်းကလည်းမျိုးရှိသွားတယ်ရော။သင်္ကေတပါလို့နော်ကာမေတနာကာမဝေချာလေးဘဝေတနာဘဝဝေချာလေးနောက်ပြီးတော့ယမသရိဒီကနာလေးမြတ်သောအကျင့်ကိုရှာလေးနော်မြတ်သောအကျင့်ကိုရှာလေးအဲ့ဒါကတော့အလွန်ကောင်းတဲ့ရှားပွေခြင်းပေါ့နော်လူဟာကိုရတဲ့အခိုက်သာနာနဲ့တွေ့တဲ့အခိုက်မှာဩဘဝဆိုတာရှင်းရတဲ့ဒီရှင်းရကလွတ်မြောက်ဖို့ဒီလာနဲ့သာသနာ့ထဲမှာရှင်းရတဲ့လူသားတယောက်အတွက်အကြီးကျယ်ဆုံးနဲ့အဓိကအခြားဆုံးအလုပ်လို့နားလည်ပြီးတော့ဝိပဿနာအကျင့်မဂ်ကင်ရှင်မအကျင့်သတိပဋ္ဌာန်ဒေသနာတော်မှာလာတဲ့ဉာဏ်နဲ့အမိကျင့်သုံးတဲ့အကျင့်မြတ်တွေဒါတွေကိုကျင့်သုံးခြင်းတွေအဲ့ဒါပါတော့ဉာဏ်ပါသတိဒေသနာမြတ်သောအကျင့်ကိုရှာတယ်အဲ့ဒီအကျင့်တွေကိုမကျင့်နိုင်အောင်တောင်မှယခုနကပြောခဲ့တဲ့အတိုင်းကုသိုလ်ကောင်းမှုပြုလုပ်တိုင်းပြုလုပ်တိုင်းထိုကုသိုလ်ကောင်းမှုတို့ကြောင့်ရှင်ရတဲ့ဘောတန်ရကတွမြောက်ပြီးတော့မိမချမ်းသာကိုမျက်မှောက်ပြုလို့တဲ့စိတ်နဲ့ဒီရွယ်ချက်မှန်မှန်နဲ့ကုသိုလ်ကောင်းမှုပြုမယ်ဆိုရင်လည်းဒါဖြစ်မှာသတိဝေဒနာမြတ်သောအကျင့်ကိုရှာတယ်လို့ပြောနိုင်မလားဆိုနိုင်တယ်။သူကတော့ဦးဇင်းတို့ရှာပွေခြင်းနဲ့မှအမျက်ဆုံးအကောင်းဆုံးရှာပွေခြင်းပေါ့နော်။အဲ့ဒါကတော့ဦးဇင်းတို့ဒီစကားတွေကိုဦးဇင်းတို့ဘာကြောင့်ပြောနေရတာလဲဆိုရင်ကိုယ့်ရဲ့ရှာပွေမှုတွေဘယ်လိုအမျိုးသားတွေမှာပါတယ်ဆိုတာကိုကြည်ကြည်ပြန့်ပြန့်ခြင်းညာကိုတုံးတက်ကြကိုရည်ရပြီးတော့ပြောလာပါနော်အဲ့ဒါတက္ကမတို့ဦးနေလို့များဆုံးရှာပွေးနေကြတာကတော့ကာမေတနာနဲ့ဘဝေတနာနော်ညသောအကျင့်ဆိုတဲ့ဟုတ်လားအကျင့်မြတ်ကိုရှာတယ်ဆိုတဲ့ဓမ္မသရိဝေတနာကတော့မရှိဘူးတော့မဟုတ်ဘူးနေတယ်ပေါ့နော်ဟောအကျင့်တော်တော်များများမျက်စိနှလုံးပွင့်ကလေးကစနော်အစ်ရက်ဒီအဖြစ်တက္ကမတို့ဦးနေတဲ့ဒီမြင့်တူဝါရှာနေကြတဲ့ကိစ္စများသောအဖြစ်ကာမေတနာကာမကိုရှာရရဲ့ဘုရားနာဘဝကိုရှာရရဲ့ဒါပဲများရဲ့ဟုတ်လားအဲ့တော့ဦးဇင်းတို့ကိစ္စပေါင်းပြတော်ကဒါကမြတ်စွာဘုရားဟောတာလေအပိုင်းတစ်ပိုင်းပေါ့နောက်တစ်ခါမြတ်စွာဘုရားကရှာပွေခြင်းကိုအကျဉ်းအင်းအဖြစ်နှစ်ပိုင်းပိုင်းပြီးတော့ဟောထားတာတခုရှိတယ်အဲ့ဒါကတော့ဦးဇင်းတို့သင်္ကုတ္တပါဠိတော်သုတ္တကနိပါတ်မှာတွေ့ရတယ်အနရိယပရိယေတနာဟဲ့အနရိယနအရိယအရိယဆိုတာမြင့်မြတ်သောသင်္ကေတောဖြစ်ခြင်းသောပေါ့နဆိုတာမရှိတာအနရိယမမြင့်မြတ်သောမဖြစ်ခြင်းသောမတန့်ရှင်းသောမကောင်းမြတ်သောပရိယေတနာဆိုတာကရှားပွေတာပရိယေတနာဆိုတဲ့စကားလုံးလေးကတော့လူလောကထဲမှာအတုံးပြန်ပါလေနော်ပရိယေတနာဝန်းစာဆိုပြီးတော့သုံးရတာမရှိဘူးလားမရှိဘူးနော်ပရိယေတနာမရှားပွေခြင်းပါလေအဲ့တော့မမြတ်သောရှာပွေခြင်းအနရိယပရိယေတနာ နောက်ဦးဇင်းတို့ဒုတိယကဘာလဲဆိုတော့အရိယပရိယေသနာတဲ့အရိယပရိယေသနာဆိုတာကတော့မြတ်သောရှားွေခြင်းမစင်ကြယ်သောဖြူခြင်းသောရှားွေခြင်းပေါ့အဲ့လိုရှားွေခြင်းကိုနှမျိုးမြတ်စွာဘုရားပိုင်းခြားပြီးတော့ဟောတယ်ဒါတွေကဒကာမတော်ဦးဇင်းတို့ကိုယ့်ရဲ့ရှားွေခြင်းတွေကိုကိုယ်ကိုယ်တိုင်နားလည်ပြီးတော့အကဲချက်ဖို့အသင့်အတန်းကိုနားလည်ဖို့ဒါကိုဦးဇင်းတို့ကြီးရဲ့ပြောတာနော်ရှားတာကတော့ရှားနေကြရတာပဲနော်ဒကာကြီးမှန်ကြဦးဇင်းတို့တွေဟုတ်လားအကုန်လုံးဒါပဲကြီးသတ္တဝါတွေကကိုကောင်းနေတဲ့နာကိုလုတ်ပြီးတော့ဒါဘာလို့လုပ်ကြလို့ရှာနေကြတယ်။နော်လူတွေနော်အဲဒီလောက်စဉ်းစားကြည့်ပါ။ရှာရတဲ့ဆိုတဲ့ကိစ္စအမိဝါဟောကကျုပ်ကလေးကစပြီးတော့နော်စပြီးတော့ရှာရတာဘယ်လိုကိုရှာတော့အဲ့ဒီချိန်ကတော့အမိကိုရှာမှာပေါ့ဟုတ်တယ်မို့လား။ဆောင်းလုံးလာပြီဆိုရင်ဘယ်လိုမှကျွေးမလဲ။ဒါငိုကြည့်ပြီးတော့သူရှားနေပါလို့ဆိုတာကိုပြောပြီးတော့မရှာဘူးလားရှာတယ်။ဟောနည်းနည်းလေးကြီးလာတော့လေးမျက်တာငါးမျက်တာလေးတော့ရောက်လာတော့ကြောင်းသွားရတယ်ပညာရှာရတယ်။ဟောရှာရတယ်နော်။ကြောင်းသွားရတယ်ပညာရှာရတယ်ဆိုတာကလည်းရှားခြင်းဒီဖြစ်စီမရှားခြင်းဒီဖြစ်စီသွားရတာလေ။သူဖြစ်လာမှတော့ပုံစံကိုထဲကျသွားတယ်လို့ပါပဲ။ဟုတ်လား။ဟောအကြောင်းကိုဒါဦးရှင်တို့ငယ်ငယ်တုန်းကသွားတာအလွန်ကျင်းပါလေ။စာပြည့်ရတယ်ဆိုတာကလည်းပဲအလွန်ကျင်းပါလေ။လုတ်ရင်လို့လုတ်ရတယ်ဆိုတာကအလွန်ရှားပါလေဟုတ်လားတို့တော်လည်းပဲမကြားခဲ့ရဘူးလားရှားခဲ့ရတယ်အဲ့လိုနဲ့နည်းအရေးကြီးလာတော့အပေါင်းအသင်းကိုရှားလာတယ်ဖြစ်တဲ့ခင်တဲ့လူကိုရှားလာတယ်ပင်အောင်ဘက်ကိုရှားတယ်သာသမီကိုရှားတယ်ပြီးရောစီပွားရေးကိုရှားမယ်ဟုတ်လားအစသာအရာရာရှားလာတာကြီးများမလားဟုတ်လားများလာတယ်ရှားတဲ့အရှားရက်တဲ့နေ့ဆိုဒီနေ့မှမရှိဘူးရှားလိုက်တာနော်လူတွေမှရှာလာတော့လက်လက်ပြီးရတိတ်ဆန်လေးတွေကြီးလိုက်သူတို့ကရှာမနေဘူးလားရှာနေတာပဲနော်ခွေးတွေမှလည်းရှင်သေးသေးမှနော်အမိုက်ပုံတွေပါလေးနှိုက်ပြီးတော့ဒါရှာနေတာပဲပြင်းမဲ့ပွေးတွေရှိရင်တော်သေးတယ်မကြည့်ဘူးဆိုရင်သူတို့ရဲ့ဒီတဝါတစ်ခွားလေးအတွက်တနေကုန်ဖက်ပန်းပြီးတော့ရှာနေတာအဲ့လိုရှာတဲ့အခါမှာတကယ်လို့ညာတိုင်းရှင်ရှိတဲ့တန်ဖိုးရှိတာကိုကြောက်ပြီးတော့ဟုတ်လားစားရနေတယ်ရှာရနေတယ်ဆိုရင်လိုက်တာနှက်တာပြစ်တာခတ်တာသတ္တသတ္တကိုခံရတဲ့အဖြစ်ဘုဒ္ဓဒုက္ခမရောက်ဘူးလားရောက်တယ်။ခွေးလေးတွေကကျိုးအရှာမှပြီးတော့ဒုက္ခရောက်သွားမှာပေါ့။ဘုရင်ကအဲ့လိုတိတ်ကြမျိုးမှတုံးလာရင်စဉ်းစားကြည့်တယ်။ဟောခွေးတွေမှာအရှာမှပြီးတော့ဒုက္ခရောက်တာမဟုတ်ဘူး။လူတွေလည်းအရှာမှရင်ဒုက္ခရောက်တာပဲ။နော်။ဘုရင်တို့ကာမကိုရှာတဲ့နေရာမှာတရားသောဘုံအတွင်းကရှာတယ်ဆိုရင်တော့ဒုက္ခရောက်တဲ့အကြောင်းရှိဘူးပေါ့။မတရားတဲ့နီးနဲ့ရှာမယ်ဆိုရင်ဒုက္ခရောက်တဲ့အကြောင်းရှိဘူးလား။ရှိတာပေါ်ဗျာရှိတာပေါ့နော်ဒီကဘာလို့ဒေတာဘန်ဒရဝန်တို့ဓာတ်တော်ဒီကုတ်ကြားဖို့မယ်ထင်ပါတယ်ဟောမိမကပူဇာလို့ယောက်ျားဖြစ်တဲ့လူကသင်ရတယ်လေပူဇာတော့ဘာဖြစ်တော့ဆိုတော့ဟိုဝေကောင်းစားလာဝတ်ချင်တယ်ဘလို့မလဲဝေမဝတ်နိုင်တဲ့အနေအထားဆိုတော့မိမကပူဇာတော့ရှားရတယ်ငါပဲသွားရှားရမယ်လို့ဆိုတော့ဘင်းကြီးရဲ့ဘာသာတိုက်ခင်းမှရှိတယ်နော်ဘင်းကြီးရဲ့ဝတ်ပန်းခင်းပေါ့လေအဲ့ဒီမှရှိတယ်အဲ့ဒါမိမအဲ့ဒါဆိုပြီးတော့သွားခိုးတာမရှိဘူးလားရှိတယ်အဲ့ဒီမှာမိတဲ့အခါကျတော့တခိုးဆိုတော့တကင်းချိုးပြီးတော့ဆက်တယ်ဟောရှာရတာပဲနော်ကို့အတွက်ရှာတာရှိတယ်ကို့မိသားစုအတွက်ရှာတာရှိတယ်ကို့အသံတိုင်းအတွက်ရှာတာရှိတယ်ရှာတဲ့အခါမှာရှာပုံရှာနေပြီးလမ်းတွေကမှန်ရင်တော်ပါရှိတော်တော်ရှိပါရဲ့မမှန်ရင်ဒုက္ခရောက်ကြအောင်မရှိဘူးလားဒီအချို့မမှန်ရင်းနဲ့ရှာတယ်ဒီဘုံကတော့အရှင်ကြီးနေတာပဲကောင်းနေတာပဲအဘဒုက္ခမှာမရောက်သေးဘူးပေါ့တို့တော်တဏ္ဍာရနဲ့ကြည့်ပြီးတော့အမြင်ရှိရှိနဲ့ကြည့်နေတယ်အကြီးကျယ်ဒုက္ခရောက်တဲ့အကြောင်းရှိဘူးလားရှိတယ်နော်ဒါကြောင့်အရှာမမှားဖို့လေလိုတယ်ဆိုတာလည်းသင်္ခါဖို့လိုတယ်ဟုတ်ရဲ့လားအတော့အကုန်လုံးမြင်မြင်နဲ့ညတ်ဘတ်တော်ဝါတွေကရှားနေကြတာပဲနှစ်ကလေးတွေလည်းနဲ့ကျင်းလာရင်အိတ်တန်းပြတ်ပြီးတော့ဒါတို့တဝန်ဒုက္ခအတွက်နော်ဒီမှာကျစားတဲ့သတ္တဝါကရည်ရှိတဲ့နေရာပြန်တန်းပြီးတော့အရှာဖက်ကြဘာထူးတော့ဒါကမှတော့ဥစဉ်တော့လေဘာမှတိတ်ပြီးတော့မတွေ့ဘူးနော်ဟုတ်လားကြာလို့ကြာနေပြီကြွာတာပဲရှိနေရည်ရက်ကတော့ကို့လုံးအင်းဆန္ဒလေးကြည့်ဖို့အတွက်ရုံးကန်ကြရတယ်လှုပ်ရှားကြရတယ်အဲ့ဒီအချက်တွေကိုအသေးလေးစဉ်းစားပြီးတော့ဩကြာဖွေခြင်းအမျိုးမျိုးတို့ဘယ်လိုမျိုးစားလဲပါမလဲဆိုတာလေးကိုစဉ်းစားရပါအဲ့တော့မြတ်စွာဘုရားကအခုအနရိယပရိယေသနာမမြတ်တော့ရှားဖွေခြင်းအရိယပရိယေသနာမြတ်တော့ရှားဖွေခြင်းဖြစ်ပြီးတော့ရှားပွေခြင်းကိုအပိုင်းကြီးနှစ်ပိုင်းပိုင်းပြီးတော့ပြောရတယ်။အဲ့ဒီနေရာမှာဘုရင်တို့အနရိယပရိယေသနာမမြတ်သောရှားပွေခြင်းကိုအရင်ပြောတယ်။မမြတ်သောရှားပွေခြင်းကိုဘာကြောင့်အရင်ပြောလဲဆိုတော့ရှောင်းခြင်းပြင်းခြင်းတို့အရင်ပြောတာ မလုတ်တဲ့နဲ့အလုတ်ကိုမလုတ်ဖို့ဆိုတာကိုအရင်ပြောတာလောကကြီးမှာလုတ်တဲ့နဲ့အလုတ်ကိုမလုတ်မိတာပဲမလုတ်တဲ့နဲ့အလုတ်ကိုလုတ်မိတာကကိုကြောက်ကြရတော့တယ်နော်လူတယောက်ဖြစ်လာတယ်ဆိုလို့ရှိရင်လုတ်တဲ့လုတ်ထိုက်တာကိုလုတ်ဖို့လိုပါတယ်မလုတ်တဲ့မလုတ်ထိုက်တာကိုလည်းမလုတ်ဖို့လိုတယ်သို့တော်ဘယ်ဟာအရေးကြီးတယ်လို့စဉ်းစားကြည့်မလုတ်တဲ့မလုတ်ထိုက်တာကိုမလုတ်မိဖို့ကကိုပြီးတော့အရေးကြီးတယ်လုတ်တဲ့လုတ်ထိုက်တာကိုမလုတ်မိတာကတော်သေးတယ်မလုတ်တဲ့မလုတ်ထိုက်တာကိုလုတ်မိတာနဲ့စတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားကဟောပြီဆိုရင်ဟိုမလုတ်တဲ့မလုတ်ထိုက်တာကိုမလုတ်ဖို့အရင်ပြောတယ်သူရပါကျိုးဒိဋ္ဌကံတရားတော်အလုံးပြားပြီးလာဝတ်ရှိတဲ့အဆုံးအမလေးတစ်ခုမကောင်းမှုကြောင့်ကောင်းမှုဆောင်ရှူအောင်ဖိတ်ကုန်တာနော်သဗ္ဗဘာဝတ္တအပ္ပရဏကုသလတုပ္ပသံဃာသတိတ္တပြိယောတတနာဧကံဘုရားနာသာသတ္တဘာကိုအရင်ပြောတာတော့မကောင်းမှုမနိုင်ရမလုပ်ဖို့ဆိုတာကိုအရင်ပြောတာနော်တပ္ပပပတ္တအကရဏဘဒုကပူပြီးတော့အရေးကြီးတယ်ဆိုရင်အနေထားပေါ့ဒီမှာကောင်းမှုမနိုင်ရပြည့်စုံအောင်ကြိုးစားအဲ့ဒါပေါ်မှာရက်ပြီးပြီးတော့မှကိုယ့်ရဲ့စိတ်ဓာတ်လေးကိုတန်ရှင်းအောင်ဖြူစင်အောင်ဒီပြောရတယ်ဆိုတဲ့အနေထားမဟုတ်လားဟုတ်တယ်အခုလည်းမြတ်စွာဘုရားကအနရိယပြိဋ္ဌာန်မမြတ်သောရှားပွေခြင်းဆိုတာကိုအရင်ပြောတယ်မမြတ်သောရှားပွေခြင်းဆိုတာဘုရင်တို့လေးမျိုးရှိတယ်တဲ့မြတ်စွာဘုရားကမမြတ်သောရှားပွေခြင်းဆိုတာလေးမျိုးရှိတယ်နံပါတ်1အတ္တနာသရဓမ္မောသမဏောသရဓမ္မံဒီဝပရိဝေတိတဲ့နော်ဘေကဝေယအကောင်းရဖို့ရှင်သာတို့ဤနဲ့ဒီလောကကြီးမှာဒီပြေသောကျိုးသောပုဂ္ဂိုလ်တို့သည်အတ္တနာမိမိကိုယ်တိုင်းကသရဓမ္မောသမဏောဥဒိသဘောတရားရှိသည်ဖြစ်ပါလျက်သရဓမ္မဥဒိသဘောတရားရှိတဲ့အရာမျိုးကိုသာလဲပြိဝေတိရှားဖွေရည်နေသည်ကိုကို၌ကဥဒိတဲ့သဘောရှိနေပါလေခင်ဥဒိတဲ့သဘောရှိတဲ့အရာမျိုးကိုပဲအဲ့ဒီပုဂ္ဂိုလ်ကတတ်ပြီးတော့သာနေနေတယ်ကိုကိုကိုမြင်မြင်သာကြည့်ပါကိုဘဝကိုခန္ဓာရဲ့အကြောင်းကိုသင်္သန်းကြည့်ပါကိုဘဝရဲ့အခြေအနေမှန်ကိုနည်းနည်းလေးနားလည်ကြည့်ပါနံပါတ်1တိတ်ကြီးကြီးနဲ့ဥဒိဘက်ကိုသွားနေတယ်ဟောင်းပါတယ်တွေးသွားတယ်ဆိုတဲ့အိပ်တွေပါပဲနော်အဲ့လိုကိုရတယ်ကောင်းရတယ်တွေးရတယ်ဆိုတာတကယ်တမ်းကတော့ကောင်းမလားမကောင်းဘူးကို့မှာမကောင်းတဲ့သဘောကြီးရှိတယ်ပေါ့တကယ်ပြောရရင်အဲ့ဒီမကောင်းတဲ့သဘောကြီးရှိနေပါလေခင်ဗျကောင်းတဲ့သဘောကိုမရှားပါပဲနဲ့အဲ့ဒီမကောင်းတဲ့သဘောတရားမျိုးကိုဒါနဲ့ထပ်ပြီးတော့ရှားတယ်ဘာမှမထူးတဲ့အမြင့်မရှိတဲ့မကောင်းမင်းနဲ့မကောင်းတာကြီးကိုထပ်ရှားတယ်တကယ်ဆိုရင်ကိုကမကောင်းဘူးဆိုရင်ကောင်းတာကိုရှားလိုက်ဖို့လိုတာပေါ့ဟုတ်လားတို့တော့ကိုကိုယ်တိုင်ကအဲ့လိုမကောင်းတဲ့သဘောရှိပါနဲ့ကိုရှာထားတဲ့အရာလေးကိုရှာခဲ့တဲ့အနေထားကိုရှာနေတဲ့အနေထားဟာပါတယ်အဲ့လိုမကောင်းတဲ့ကိုရက်တဲ့သဘောတရားရှိတာလေးကိုပဲရှာနေတယ်စဉ်းစားကြည့်ကိုခန္ဓာကိုယ်ကကိုရက်တဲ့သဘောရှိဘူးလားရှိပါဘူးအဲ့လိုပဲတရားတော်ဦးညွှန်ချထားတဲ့တတိသမေအရာမျိုးစုံတို့သည်ကိုရက်တဲ့ဟောင်းတဲ့ဆွေးတဲ့သဘောမရှိဘူးလားနော်ရှိတယ်ဒါကြောင့်အဲ့လိုရှာဖွေခြင်းပြီးမင်းရတော့ရှားပွေခြင်းမှာလေမထိုးတတ်ဘူးလားထိုးလိုက်တာပေါ့ဗျာနော်ကိုကိုယ်တိုင်ကမကောင်းမင်းနဲ့ကောင်းတာလို့ကြားခဲနေဒီလိုမကောင်းတာကြီးပဲထပ်ပြီးတော့ကြားထားတယ်နော်နောက်ဒီကရအတ္တနာဗျာတိဓမ္မောသမဏောဗျာတိဓမ္မံယေဝပရိဟိမတိအတ္တနာမိမိကိုယ်တိုင်ကဗျာတိဓမ္မောသမဏောနာကျင်တသောသဘောတရားရှိနေသည်ဖြစ်ပါလေဗျာတိဓမ္မံယေဝနာကျင်တဲ့သောသဘောတရားရှိတဲ့အရာတွေဝိဒါနဲ့ပြိပြင်းတိရှားမှီးရနေ၏ကိုကိုယ်တိုင်ကနာကျင်တဲ့သဘောကိုက်ချစ်တဲ့သဘောဖြန်းတတ်တဲ့သဘောရှိပါလေခင်ဗျာကိုရှားထားတဲ့အရာတွေကလည်းနာကျင်ကိုက်ချစ်ဖြန်းတတ်တဲ့သဘောတွေပဲရှိတဲ့အရာတွေကိုပဲရှားထားတယ်အဲ့ဒါကတော့သိသိအရာတွေကိုပြောတာပါနော်ဒီကမှာတို့ဦးကြီးရဲ့ခန္ဓာကိုယ်ကြီးကအမြင်နဲ့ပြန်နာကျင်နေတဲ့သဘောရှိဘူးလားရှိတယ်ဣရိယာပုနဲ့ပုံလွန်ထားလို့မတင်ကြဘူးပေါ့ကိုကဒီလိုလေးနေလို့အချိန်နေမကောင်းဘူးဆိုရင်ဟိုလိုလေးကြောင်းပြီးတော့နေလိုက်တာကိုအဲဒါကဓမ္မတို့အရှင်ကြီးရဲ့ခန္ဓာကိုယ်ကြီးကတကယ်တမ်းကတော့အငြင်းနဲ့နှိပ်စက်နေတာပဲလေအဲ့ဒီအငြင်းနဲ့နှိပ်စက်နေတဲ့အနေအထားကိုဘယ်သူမှအတိတ်ကဖုံးကွယ်ပေးထားလို့ဆိုတော့ဣရိယာပုကဖုံးကွယ်ပေးထားတယ်တကယ်တမ်းကတော့ခန္ဓာကိုယ်ကတစ်ခဏမျှသာကောင်းနေလို့မရှိဘူးလို့မြတ်စွာဘုရားဟောတယ်နော်ဘုဟုတ္တတိသာရုပ်ကျံပြိမေမြတ်တရပါလားတခဏမြတ်ကောင်းနေလို့ကိုယ့်ကိုယ်ကိုဝန်ခံရဆိုရင်အဲ့ဒါမသိလို့ခန္ဓာရဲ့သဘောကိုတကယ်မသိလို့ပါလို့ညတော်ပြန်ဟောတာမရှိဘူးလားရှိတယ် အဲ့တော့ဒကမတို့ဝိနည်းရဲ့ခန္ဓာအမြဲတည်းနာကျင်တဲ့သဘောရှိတယ်။ခန္ဓာကိုယ်ကအသုံးများလာတော့ချွေးချင်းချင်းညားလာတဲ့အသေးပဲပါပဲ။နော်သုံးနေတာနှစ်ပြည့်လာများဖြစ်လာပြီဆိုတော့ချွေးချင်းချင်းညားလာတော့ချွေးရင်းတဲ့နေရာကနေပြီးတော့ဝေဒနာတရက်ကိုပြပြီးတော့မသိမကောင်းတော့ဘူးလို့ပြောနေတယ်လို့မရှိဘူးလား။ရှိတယ်။ဒါကိုယ့်ရဲ့သဘောတဘာဝအမှန်ပေါ့။အဲ့ဒီလိုသဘောကြီးရှိပါလက်ခင်နဲ့ကိုရှားထားတဲ့အရာကလည်းအဲ့လိုသဘောရှိတဲ့အရာတွေကိုပဲရှားထားတယ်။အဲ့ဒါမမြတ်တော့ရှားဖို့ခြင်းပဲ။နော်။နောက်ပြီးတော့အတ္တနာမရဏဓမ္မောဓမ္မနောမရဏဓမ္မံဇီဝပရိစ္ဆေတိ။အတ္တနာမိမိကိုယ်တိုင်ကမရဏဓမ္မောဓမ္မနောသိဆုံးပြည့်စည်တဲ့သောသဘောတရားရှိနေသည်ဖြစ်ပါလေခင်နဲ့။မရဏဓမ္မံပြည့်စည်တဲ့သောသဘောတရားရှိတဲ့သဘာဝတရားတွေကိုသာလေ။ပရိနေတတိရှာမိရဲ့နေရကိုအင်းကိုကိုယ်တိုင်ကပြည့်စည်တဲ့သဘောတည်ဆုံးတဲ့သဘောရှိပါတတ်ခင်နဲ့ကိုရှာထားတဲ့အရာတွေကိုရှာခဲ့တဲ့အရာတွေဟာပြည့်စည်တဲ့သဘောတည်ဆုံးတဲ့သဘောရှိတာတွေကိုပဲရှာထားတယ်ကျန်တော့တကယ်ကြီးမှန်ကြကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့သဘာဝဟာဒီနေ့တစ်ချိန်မှာပြည်ပြဖို့ပြည့်စည်ရမယ်ဆုံးရှုံးရမယ်ဆိုတာမသိကြဘူးလားသိကြတယ်တကယ်တကယ်ကတော့ဒီသိခြင်းသဘောတရားဟာအလွန်ကြီးကျယ်တဲ့ပဋိသင်္ဝေကဉာဏ်ပညာကိုဖြစ်စေလေကြစဉ်းစားကြည့်တယ်။ဒကာဓမ္မတို့ဦးဇင်းတို့ဒီကအဲ့ဒီသိချာဖို့ပြည့်စည်ရမယ်ဆိုတဲ့အခြေအနေကိုမိမိကြားလို့သာလျင်ပဋိသင်္ဝေကဉာဏ်တွေကမထက်တာနဲ့ဖြစ်နေတာ။ဒီထာစဉ်းစားကြည့်နော်။ဘလို့အနေထားမျိုးပဲရှိရှိအခြေအနေတွေကောင်းတယ်လို့ပဲပြောပြောမကောင်းဘူးလို့ပဲပြောပြောဘာတွေပဲဖြစ်ဖြစ်သတ္တဝါတွေဟာတစ်ချိန်ကြတော့မဖြစ်သွားတော့ပြီးဆုံးသွားတာပဲသိဆုံးသွားတာပဲ။အဲ့ဒီအချက်ကြီးကိုစဉ်းစားရတာလောကကြီးဒီဘာအမြတ်သာရမှာမရှိဘူးဆိုတာကိုပို့ပြီးတော့ပေါ်တင်ထင်ရှားလာကြည့်တယ်။စဉ်းစားကြည့်နော်ဒီလိုက်မှန်ညာဟုတ်ရလား။ကောင်းတယ်ပဲပြောပြောအောင်မြင်တယ်ပဲပြောပြောဘလို့ဒီဘာလေးဖြစ်တယ်ပဲပြောပြောဖြစ်ချင်တာဖြစ်ပါစေ။ပြီးရင်မဖြစ်ပါဘူးလို့ဖြည့်ဆည်းသွားမှာပဲ။ဟုတ်ရလား။ဟာဒီဒီရနဲ့တခါတလေဖြစ်အောင်တိကျောက်တယ်ခဏလေးတော့ဝုန်းလိုက်ကြည့်ပြီးတော့ကြိုကြသွားတယ်။နော်။အဲ့ဒါကြောင့်မလို့ပြီးတော့ပါဆိုတော့လို့ကိုယ်ဝါရဲ့ပြည့်စုံနေဆုံးခြင်းဆိုတာကိုနားလည်ဖို့လိုတယ်။အဲဒါကိုနားလည်ပြီးတော့ဒါမျိုးကြီးကိုပဲဒါမျိုးသဘောရှိတဲ့အရာတွေကိုပဲငါးထပ်ပြီးတော့ရှားထားတယ်။နော်။အဲ့ဒါမြတ်တော်ရှားခြင်းလို့ဆိုနိုင်မလား။မဆိုနိုင်ဘူး။မဆိုနိုင်ဘူး။နော်။အဲ့ဒါဦးဇင်းတို့ပြည့်တတ်ပါတော့သုံးချက်ရှိတယ်နော်။ကိုကိုယ်တိုင်ကအိုဒေနာဒပြည့်တတ်သောသဘောတရားရှိပါလက်ခင်နဲ့ကိုယ်တက်တာတက်သိတဲ့တော်သဘောတရားတွေကိုသာလေထပ်ပြီးတော့ရှားထားတယ်။နောက်သုဒ္ဓအချက်ပြောတာလေကပို့ပြီးတော့သိထားပြန်ကောင်းတယ်။အဲ့ဒါမှပါလဲဆိုတော့အာတနာပံတိရိသဓမ္မောဓမ္မနောသံတိရိသဓမ္မံဇီဝပရိယတိ။ကိုကိုယ်တိုင်ကပူလောင်တက်တဲ့သဘောတရားတွေရှိနေပါလက်ကင်းနေပူလောင်တက်တဲ့အရာတွေကိုပဲထပ်ပြီးတော့ရှားထားတယ်။နောက်ဒါကမှလို့အရှင်တို့ဟာပူလောင်တက်တဲ့သဘောတရားရှိတယ်ကိုယ်တော်တဲ့သဘောတရားရှိတယ်ဆိုတာကဒီလိုပိုင်းနိုင်ငံကြီးကိုအဓိကထားပြီးတော့ပြောတာမဟုတ်ကိုယ့်ရဲ့စိတ်ကိုအဓိကထားပြီးတော့ပြောတာစိတ်ဟာပုံမှန်တဲ့သဘောဆိုရင်လည်းသဘောကြောက်ကြတဲ့သဘောမရှိဘူးလားဗျာရှိတယ်တိတိဦးဇင်းတို့တည့်တည့်ပြောရရင်လောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေရဲ့ဖြုတ်မြိုက်မှုကိုခံရတဲ့အတွက်ကြောင့်ဒီစိတ်နှလုံးဟာပုံမှန်တဲ့သဘောအနည်းနဲ့အများတော့အများတော်လို့ရှိမနေဘူးလားရှိတယ်အဲ့လိုကိုယ်ကိုယ်တိုင်ကမအေးကျန်းတဲ့သဘောပူလောင်တဲ့သဘောရှိပါလက်ကျင်နေကိုယ်ရှားထားတဲ့အရာတွေကလည်းပူလောင်တဲ့သဘောမအေးချမ်းတဲ့သဘောတွေကိုပဲရှားထားတယ်။နော်ဒီလိုမျိုးအရင်လိုရှားထားတဲ့အရာတွေဒီကအပြင်တော့သက်ရှိဆိုကြပါလို့ကိုယ်အတိုင်းဝိုင်းကိုယ်ချင်းမျိုးကွန်ပျူတာတို့ဒီလိုလားရှိတယ်။ကိုယ်ကလည်းပူတဲ့သဘောရှိတယ်။သူတို့ကလည်းပူတဲ့သဘောရှိတယ်။အပူတွေစုနေတဲ့အခါကျတော့အပူတွေကပိုးပြီးတော့အချိန်တက်လာတဲ့သဘောရှိတာပေါ့။သူကလည်းအပူကောင်းမယ်။ကိုယ်ကလည်းအပူကောင်းမယ်။တကယ်တော့ဆိုရင်ကိုကပူတယ်ဆိုရင်အေးတဲ့သဘောလေးရှားသားမှဒါသက်သာရရတို့တော့အဲ့ဒါလိုမဟုတ်နော်ကိုကိုယ်တိုင်ကပူတဲ့သဘောတရားရှိတယ်ကိုရှားသားတာကလည်းပူတတ်တဲ့သဘာဝရှိတဲ့အရာကိုရှားထားတယ်တစ်ချက်ပူပြီးတော့ပြည့်ပြည့်နဲ့အသေးစိတ်နဲ့ပြောရမယ်ဆိုရင်အပူကိုပူပြီးတော့ညာစီတဲ့အရာကိုရှားထားတယ်ဟုတ်တယ်လားတို့ဦးတို့ရှားထားတာတွေကအပူတူးချောင်းတွေကိုပဲရှားထားတာတကယ်တော့ဆိုရင်အပူငင်းချောင်းကိုပူရှားရမယ်ပေါ့တို့တော့အဲ့လိုမဟုတ်ဘူးနော်အဲ့တော့သူကလည်းပူတယ်ကိုကလည်းပူတယ်ဖြစ်ကနေပြင်ကိုကလည်းမပူဘူးလားပူတယ်တို့တော့လည်းဒီပူတဲ့သဘောဆိုတာကလည်းနားလေကတော့တော့ခက်တယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒါကတော့ဦးဇင်းတို့ကဟိုမရတိတဲ့ကပူတယ်လို့ထင်တယ်လား
မဒီထဲမှာနေနေကြဆိုတော့ကိုလိုကိုမမသိလောင်လို့လောင်မမသိဖြစ်တာအဲ့တော့အပူဆိုတာကလည်းပဲတိဖို့အေးဘူးတဲ့သဘာဝလေးတနည်းအားဖြင့်အေးလေးနဲ့ရင်းနှီးကျွမ်းဝင်ဖို့လည်းတူသေးတယ်လို့ပြင်းလို့ထင်တယ်နော်အေးကိုနားလည်မှာအပူကိုပူပြီးတော့ထင်းထင်းရှားရှားသိထဲမှာသိနိုင်ဟုတ်ကဲ့တို့ဥပမာပြောရရင်လမ်းကောင်းကောင်းလေးမှာကောင်းကောင်းသွားတယ်ဟာတော်တော်ကောင်းတာလေအဲ့ဒီလိုချိန်မှာရုပ်တည်းရဲ့လမ်းဆိုးသွားပြီဆိုရင်ဟာဒီလမ်းကတော်တော်ကိုအရှင်းမကြီးတာပဲလို့လမ်းဆိုးတာကြီးရဲ့မကောင်းချက်ကပိုးပြီးတော့ပေါ်လွင်တင်ကြလာတယ်။ကိုလမ်းဆိုးတဲ့ကြီးသွားနေရရင်ဆိုးတာကသိပြီးတော့မတင်ချအောင်။နောက်ကောင်းတာလေးကိုသွားပြီးလိုက်တော့မှဆိုးတဲ့နေရာကိုမသိမြင်တော့အဲ့လိုဖြစ်တယ်။အဲ့လိုပဲစိတ်ကလည်းအေးချမ်းမှုတွေမှာအနေများမယ်ဆိုရင်ပူရတာကိုလက်နာတဲ့ဘောပူရတာမှာကိုယ့်ရဲ့စိတ်ထဲမှာထင်ရှားလာတဲ့ဘောမရှိဘူးလားရှိတယ်။အခုတော့အဲ့လိုတရားတော်တို့အရှင်တို့ကုသိုလ်ရှင်တွေကမဟုတ်ကြဘူး။နောက်အများတန်းတို့လိုအပူနဲ့နေနေတာဆိုတော့ကုလို့ကုမသိ၊လောင်လို့လောင်မသိဖြစ်တယ်။တကယ်ကိုပဲမနေနိုင်မနေနိုင်အောင်ဖြစ်ပြီဆိုတော့မှဟောတော်တော်ကုမလားဆိုတာကိုနားရတာ။ဟုတ်ရလား။အေးဒါကြောင့်ကိုကိုယ်တိုင်ကလည်းကုတတ်တဲ့သဘောတရားရှိပါလေခင်ဗျ။ကိုရှာထားတဲ့အရာတွေကလည်းအပူကိုတိုးနေတဲ့အရာတွေတနည်းအားဖြင့်ကုတတ်တဲ့သဘောဝတရားတွေကိုပဲကိုရှာထားတယ်။နောက်ကိုမှကုလို့သူ့ကိုသွားပြောတယ်ငင်းကြမ်းကြောင်းမလားသူကပါပူပြလိုက်တော့သူ့ဘူးကိုယ်ကိုနှစ်ဘူးရောတဲ့အခါကျတော့အပူတွေကပိုပြီးတော့အချိန်မြင့်လာတယ်အဲ့ဒီသဘောမရှိဘူးလားရှိတယ်နော်ဒါကြောင့်မဲတော်ပြန်သွားအဲ့လိုလိုမမြတ်ဆုံးကြာပြီးချင်းဆိုတာ၄မျိုးရှိတယ်လို့မြတ်စွာဘုရားဟောတာနော်ကိုကိုယ်တိုင်ကကိုတဲ့နာတဲ့တိတဲ့ပူလောင်တဲ့သောသဘောတရားရှိပါသိခင်နေကိုယ်တဲ့နာတဲ့တိတဲ့ပူလောင်တဲ့သောသဘောရှိတဲ့အရာတွေကိုပဲကြပါလေတဲ့အဲ့လိုရှားပွေခြင်းကတော့အဲ့ဒါမမြတ်တော့ရှားပွေခြင်းပါမမြတ်ဘူးဆိုတော့ရှုံးနေလို့လည်းအတိတ်ပဲတွေးနေဆိုရင်တွေးလို့ရတယ်ပေါ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့အနည်းချုပ်ပြီးတော့ပြောရရင်တော့ကိုကိုယ်တိုင်ကအခြေအနေမကောင်းပါလေနဲ့အခြေအနေမကောင်းတာတွေကိုပဲထပ်ပြီးတော့ရှားတာလေဘလို့မှဒီပုဂ္ဂိုလ်ကအဆင့်တက်လာဖို့အကြောင်းမရှိဘူးကို့မှလည်းကောင်းတာမဟုတ်ဘူးအဲ့လိုဆိုရင်ဒီမကောင်းတာကိုပျောက်သွားဖို့တနည်းအားဖြင့်ကောင်းတာကိုရှားဖို့ရှိရပါတော့သို့တော့အဲ့လိုမဟုတ်ဘူးအဲ့လိုရှားပွေခြင်းဒီအဲ့ဒါမမြတ်တော့ရှားပွေခြင်းလေလက်ကျင့်ထိုးပြီးတော့နားနေဖို့ပေါ့နော်အဲ့တော့ဦးဇင်းတို့ပြည်သက်ပေါ့တော်တော်ကဉာဏ်ကြည့်ပါလေစဉ်းစားတတ်ပါလေမမြတ်တော့ရှားပွေခြင်းကဒီလေးမျိုးဆိုရင်မြတ်တော့ရှားပွေခြင်းကဒီလေးမျိုးရဲ့ဆန့်ကျင်ဘက်ဖြစ်နေပေါ့ဟုတ်တယ်နော်ဒီလေးမျိုးရဲ့ဆန့်ကျင်ဘက်အဲ့တော့မြတ်တော့ရှားပွေခြင်းဒီမျိုးကိုမြတ်တော်ဘုရားဘယ်လိုဟောလဲဆိုတော့ဣဒံဘိက္ခဝေဧကိသောအတ္တနသရဓမ္မောသမဏောသရဓမ္မအာရိနောဝိရိယဓမ္မအာသရဏုတ္တရံယောဘေခေမနိဗ္ဗာဏပရိသေတိ။ဘိက္ခဝေယံသောမြတ်ဥစ္စသလို။ဣဒံဒီလောကဒီမှာဧကိသောအကျိုးသောပုဂ္ဂိုလ်တို့သည်အတ္တနမိမိကိုယ်တိုင်းမှသရဓမ္မောသမဏောကိုခြင်းသဘောတရားရှိနေသည်ဖြင့်အဖြစ်ကြောင့်ပင်လည်းဖြင့်သရဓမ္မဥခြင်းသဘောတရားရဲ့အာရိနောအဖြစ်ကိုဝိရိယဓမ္မသိမြင်ပြီးတော့အဇရာဥခြင်းခြင်းရဖြစ်သောအနုတ္တရာအတုမရှိမျက်လောက်ဆောင်သောယောဂိတိမံယောဂာလေးပါးရဲ့ဂုဏ်ခန့်ရဖြစ်သောနိဗ္ဗာန်နိဗ္ဗာန်ကိုပရိသေတိရာမိ၏ဟောကိုကိုယ်တိုင်ကကိုယ်တက်သဘောတရားရှိတယ်အဲ့ဒါကိုတည်တည်ချာချာမြင်အောင်ကြည့်တယ်ဒီကိုယ်တက်သဘောတရားကိုကြည့်ပြီးတော့ဒီအိုရတာကအကောင်းလားအဆိုးလားလို့ဝေဖန်တယ်နော်ဝေဖန်လိုက်တဲ့အခါကျတော့ဒါလူတိုင်းသိပါတယ်အိုရတာကအကောင်းမဟုတ်ပါဘူးဟုတ်လားတို့တော့မဝေဘာမစင်းလာတာဖြစ်တယ်နော်ဝေဘာကြည့်ရင်တော့ဒါအကောင်းဟုတ်ဘူးဆိုတာမတင်ကြဘူးလားတင်ကြတယ်အဲ့ဒါလို့ကိုခြင်းသဘောတရားရဲ့အကြောင်းကိုစဉ်းစားပြီးတော့ဒါမကောင်းဘူးလို့အဲ့ဒီကိုခြင်းရဲ့အဖြစ်ကိုမြင်ပြီးတော့တဲ့အဲ့ဒီကိုခြင်းလွတ်ရနော်အဆရာအနုတ္တရာယောဂတိမှာနိဗ္ဗာန်ပရိသေတိရဲ့နော်လေးမျိုးတောင်ပြောတယ်နော်နိဗ္ဗာန်ကိုဟုတ်လားအဆရာကိုယ်ရှင်သဘောတရားမရှိဘူးအနုတ္တရာအင်မတန်ထူးကဲ့မြင့်တဲ့ယောဂကိမံယောဂလေးပါးတို့ရဲ့ကုန်ခန်းတဲ့သဘောနိဗ္ဗာန်တဏှာချုပ်ရာအလွန်ငြိမ်းချမ်းတဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကိုရှားတယ်ဟုတ်တာပေါ့လောကမှာဆန့်ကျင်တဲ့တရားတွေနဲ့တိောက်နော်အပူရှိရင်အေးရှိတယ်အမားရှိရင်အပျော်ရှိတယ်အမြင့်ရှိရင်အနှိမ်ရှိတယ်အဲ့ဒါလိုပဲအိုတတ်တဲ့သဘောတရားရှိရင်မအိုတတ်တဲ့သဘောတရားလည်းရှိရမယ်လို့စဉ်းစားလို့မရဘူးလားညာတယ်ဒီလိုသူမိသားရှင်တွေကဟိုသူကဇတိပြုဖို့နော်ဒီပစ္စည်းတွေကိုစော့မယ်ဆိုပြီးတော့ကြံတဲ့အခါမှာ
ဒီအတွေးတွေကိုအခြေခံနှလုံးကမှာအကူရှိရင်အေးရှိရင်နောက်ဆင်းရဲတာရှိရင်ချမ်းသာတာရှိရင်အဲ့ဒါလို့စဉ်းစားပြီးတော့ဒီတရားကိုဘုရားကမှသတ်ပြီးတော့ရှာတာပေါ့ဒါလေးရှာဖွေခြင်းကိုဆိုရမှာလေနော်အဲ့ဒါလေးသိချင်းနဲ့တော့တင်ရှာခဲ့တာပါပဲဟုတ်ရဲ့လားအခုဒီမှာဒါကတော့လူကြီးတို့ကမြင့်မြတ်သောရှာဖွေခြင်းထဲမှာအကျုံးဝင်ဖို့အတွက်ကိုယ်တော်ဘာဝကိုကိုပြန်စဉ်းစားပြီးတော့ဒီမကောင်းတဲ့သဘာဝကြီးရှိနေတယ်ငါကံမျိုးတော့ချက်ပြီးတော့ရအောင်မရှာဘူးဒါမျိုးမရှိတဲ့သဘောကိုရှာမယ်ဟုတ်ကိုရှိတာကကိုခြင်းသဘောတရားမကောင်းဘူးပေါ့တို့တော့ကိုရှာတာကမအိုတတ်တဲ့သဘောတရားဆိုတော့အကောင်းပေါ့ဟုတ်လားအဲ့ဒီကဘာဖြစ်တော့ကိုရှာတာကမြက်တယ်ဆိုတဲ့အသေးပဲဒါကြောင့်အရိယာပြိဝိသက်ကချက်ပြီးတော့နားလည်နေခင်ပါလေနော်ကိုကိုယ်တိုင်ကနာခြင်းသဘောတရားရှိတယ်အဲ့ဒီနာကျင်သဘောတရားရဲ့အဖြစ်ကိုမြင်ပြီးတော့နာကျင်သဘောတရားမရှိရမြင်ရတဲ့ရောဂါ၄ပါးကုန်ခန်းရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရှာတယ်။နောက်ကိုယ်ကိုယ်တိုင်ကသိဆုံးတဲ့သဘောတရားဖြစ်တယ်။အဲ့ဒီသိခြင်းရဲ့အဖြစ်ကိုမြင်ပြီးတော့သိခြင်းရဲ့အဖြစ်ဆိုတာကတော့စဉ်းစားကြည့်ရင်သိနိုင်ပါလေ။နော်သိခြင်းကိုဟိုသိခြင်းရဲ့အဖြစ်ဆိုတာကဒီဘဝရဲ့အဖြစ်ပါပဲ။တကယ်တမ်းကသိခြင်းကိုမြင်လို့ရှိရင်တော့ကောင်းကျိုးချမ်းသာတွေကတော့ရလာမှာသိကြပေါ့ပဲ။နော်ဘာလို့လဲဆိုတော့စိတ်ဓာတ်ကတည့်ရသွားလို့ဆိုကြမှာလို့။သဘာဝကျသွားလို့ဆိုကြမှာလို့။နော်သိခြင်းကိုမြင်လို့ရှိရင်တရားတို့တရားမျက်လုံးကျနိုင်တယ်။သိခြင်းကိုတကယ်မြင်အောင်ကြည့်ပြီးတော့ထပ်ပံတလေးလေးပွားများမယ်ဆိုရင်အဲ့ဒီအသိကိုနော်တို့ဟာအမြဲတမ်းမြင့်မြတ်တဲ့တရားတစ်ခုပါ။သိခြင်းကမြင့်မြတ်တယ်လို့ဆိုတာမဟုတ်ဘူး။သိခြင်းကိုမြင်တဲ့အသိဉာဏ်ကမြင့်မြတ်တယ်လို့ဆိုလို့ရတာ။ဘောပေါက်လား။အေး။အဲ့ဒီလိုကျင်းတို့ပြေတော်တော်လို့ကိုယ့်ရဲ့သိခြင်းသဘောတရားကိုစဉ်းစားပြီးတော့ဒါမျိုးကင်းတဲ့သဘောတရားကိုငြားရှာမယ်ဆိုရင်အဲ့ဒါပါတော့မြတ်သောကြာပြည့်တယ်။နောက်ပြီးတော့ကိုယ့်ရဲ့စိတ်အနေအထားကိုကိုယ်စဉ်းစားရတယ်။ငါဟာဘယ်လိုသဘောတရားရှိလဲ။လူကျင်တရားနဲ့တွေ့ရင်ဘယ်လိုဌာနတွေနဲ့ပူလောင်တဲ့သဘောရှိတယ်။မကျင်တဲ့တရားတွေ့ရင်ဒေါသတွေနဲ့ပူလောင်တဲ့သဘောတရားရှိတယ်။နော်။နှိုင်းကျင်တရားတွေတွေ့လာရင်ငါသည်ဟူသောမမနာနဲ့ပူလောင်တဲ့သဘောရှိတယ်။မရှိဘူးလား။ရှိရတော့ဒီနေရာလေးအကုန်လုံးကိုရှိနေတာဟုတ်လားအဲ့လိုကုလောင်တက်တဲ့သဘောတရားရှိတာကိုမြင်ပြီးတော့ဒီကုလောင်တက်တဲ့သဘောတရားကလုံးလုံးစင်နဲ့ငါ့ကိုသိချက်တယ်အနာဂတ်မှာလည်းဆင်းရဲဒုက္ခတွေကိုဖြစ်စီလေးဥမေလို့အဲ့ဒီကုလောင်တက်တဲ့ကိရိသာတို့ရဲ့အဖြစ်ကိုမြင်ပြီးတော့အဲ့ဒီကိရိသာတို့ရဲ့ကင်းရနိဗ္ဗာန်ကိုလားငါရှာမယ်ဆိုတာမျိုးကြိုးစားရတယ်နောက်ပူတဲ့သဘောရှိရတဲ့နဲ့အပူတို့ရောင်းတရားတွေပူတဲ့တရားတွေကိုပါရှာနိုင်မယ်ဆိုရင်တော့ဒါသောတော်ကပြောတဲ့အတိုင်းမြင်မြတ်သောရှာခြင်းပေါ့နော်အဲ့ဒါလိုမဟုတ်ခင်နဲ့မြင်မြတ်ရှင်ပြတဲ့အစ်မြတ်ကိုရှင့်ပြီးတော့အပူမြင်အောင်ကြိုးစားမယ်ဆိုရင်တော့ဒါမြတ်သောရှာဖွေခြင်းအရမိတ်သောင်းတို့ရောင်းတို့မြင်သောရှာဖွေခြင်းက၄မျိုးမြတ်သောရှာဖွေခြင်းက၄မျိုးဆိုပြီးတော့မြတ်စွာဘုရားပန်းချဝေဖန်ပြီးတော့ဟောတာအဲ့တော့နေ့တူကဒကာမတ်တို့ကိုရှာနေတာကတော့မြတ်တော်ရှာဖွေခြင်းလည်းရှိတယ်မြတ်တော်ရှာဖွေခြင်းလည်းရှိတယ်တို့တော့ဘေညာကများတယ်ဆိုတာကအမှန်ကန်တာလေးကိုလို့တယ်ဘေညာကများတော့မြတ်တော်ရှာဖွေခြင်းတွေကများတယ်ဒါဥစ္စေတို့လည်းဒီတိုင်းပါပဲနော်မြတ်တော်ရှာဖွေခြင်းတွေကပဲများနေတယ်ဒါမြတ်တော်ရှာဖွေခြင်းတွေကိုလျှော့ပြီးတော့မြတ်တော်ရှာဖွေခြင်းတွေများလာအောင်ကြိုးစားဖို့ဘယ်လိုလဲလို့တပည့်တော်ကတော်တို့အခုရှာဖွေခြင်းတွေကိုအမျိုးမျိုးဥစ္စေတို့ပြောရတယ်နော်ပထမပြောလိုက်တာကပါလေကာမေတနာကာမဝေရှာတယ်ဘဝေတနာဘဝဝေရှာတယ်ဇမသရိဝေတနာမြတ်သောအကျင့်ကိုရှာတယ်အဲ့ဒီထဲမှာတော့ဇမသရိဝေတနာကအမြတ်ဆုံးပေါ့ဟုတ်ရဲ့လားအကောင်းဆုံးရှာဖွေခြင်းပေါ့အဲ့တော့ဥစ္စေတို့ဒီနေရာမှာဒီရှာတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဟိုကိုကိုကိုရှာတယ်ဆိုတဲ့အတုံးလုံးလေးတစ်ခုဒေသနာတော်မှာတွေ့ရတယ်ဒီအကြောင်းအရာလေးကိုဥစ္စေတို့နည်းနည်းပြောခြင်းနဲ့နော်မြတ်စွာဘုရားဘုရားဖြစ်ပြီးတဲ့နောက်ကျောင်းတော်ဒီမှာဦးကိုတရားဥခေါ်ရဲ့ဒါဒီလိုသိပါလားနော်အဲ့လိုတရားဥခေါ်ပြီးတော့အဲ့ဒီဝါတော်မှာပဲယန္နာ6ခုမြတ်စွာဘုရားတပည့်အနေနဲ့မရဘူးလားရပါတယ်အဲ့တော့ဝါ7တော့မြတ်စွာဘုရားကနော်လမ်းတစ်ကြောင်းထဲမှာနှစ်ပါးမသွားနိုင်နော်သာသနာပြုတဲ့အင်အားနေနေသေးလို့သူတော်ကောင်းတရားကိုနေရအနှံ့ရောက်စေဖို့လမ်းကြောင်းတစ်ခုကိုတပါးရဲသွားအဲ့လိုညွှန်ကြားပြီးတော့ကိုတော်တိုင်းလည်းသာသနာပြုပြီးကြွားတယ်ပေါ့အဲ့တော့ဘယ်ကြွားတယ်ဆိုတော့မြတ်စွာဘုရားကဒုက္ခတရိယာအကျင့်ကိုရှင်းပြီးတော့ဆရာဖြစ်တော်မူခဲ့ရာဥရဝေလာတော်ဘက်ကိုပြန်ပြီးတော့ကြွလာတယ်။နောက်ဗာလန္တိကလည်းဥရဝေလာတော်ဘက်ကိုပြန်ကြွလာတယ်။အဲ့လိုကြွလာတော့လမ်းမှာနောက်ဦးဇင်းတို့တောအုပ်ကြီးတစ်ခုကိုမြတ်စွာဘုရားဆက်ရတယ်။တောအုပ်ကြီးတစ်ခုကိုဆက်တယ်။အဲ့လိုဆက်တော့ အမှန်ကြီးတဲ့အနေနဲ့မြတ်စွာဘုရားကအလွန်အကြီးကောင်းတဲ့အပင်ကြီးတစ်ပင်ရဲ့အောက်မှာမြတ်စွာဘုရားနားတော်မူတယ်။အဲ့လိုနားနေတဲ့အချိန်မှာမြတ်စွာဘုရားရဲ့အနိနာကိုနော်ဓာရီလှန်နေကိုကြီးကန်ထားတယ်နော်မင်းကြီးမင်းသားနဲ့တူတဲ့ပုဂ္ဂိုလ်တွေအယောက်၃၀လောက်မြတ်စွာဘုရားကရောက်လာတယ်။ရောက်လာပြီးတော့သူတို့ရဲ့ပုံစံတွေကအကုန်လုံးပြပြခတ်နေတဲ့ပုံစံမျိုးပေါ့အိန္ဒိယရဲ့ပုံစံတွေနဲ့မြတ်စွာဘုရားကိုမေးတယ်။ရှင်ဘုရားတဲ့ဒီနောက်မှာအမျိုးသမီးတွေရောဖြတ်သွားတာမမြင်နိုင်ရှိဘူးလားလို့မေးတယ်။မေးတော့မြတ်စွာဘုရားကမြင်တယ်လို့လည်းမပြောဘူး။မမြင်ဘူးလို့လည်းမပြောဘူး။တကယ်ကျရင်မေးတယ်ဆိုရင်မြင်တယ်ပြောလိုက်ဖို့ပဲ။မမြင်ဘူးလို့ပြောလိုက်ဖို့ပဲ။သို့တော့မြတ်စွာဘုရားကအဖြေမပေးသေးနဲ့မေးလာတဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့မေးလိုက်တယ်။မေးခွန်းစကားတစ်ခု။အဲ့ဒီအမေကခပ်ပေါ်ပေါ်အမေတော့မဟုတ်ဘူး။တတနာအယူအဆအတွေ့အခေါ်နဲ့ဆက်နေတဲ့ရှင်းနေတဲ့အမေပေါ့။ဘလို့မေးလဲဆိုတော့မင်းသားတို့တဲ့အမျိုးသမီးဆိုတဲ့တခြားသောသူကိုရှာတာနဲ့ကိုရှာတာဘယ်ဟာကမြက်လဲဘယ်ဟာကကောင်းလဲနော်သူတစ်ပါးကိုရှာတာနဲ့ကိုရှာတာဘယ်ဟာကောင်းလဲလို့မေးတာအဲ့တော့ပုဂ္ဂိုလ်တွေကလည်းဉာဏ်ပညာအခြေခံရှိတဲ့ပုဂ္ဂိုလ်တွေဆိုတော့စဉ်းစားတာပေါ့ကိုရှာတဲ့တခြားကကောင်းတာပေါ့ဆွေးရပါဆိုသေးတယ်ဘာလို့လဲဘာလို့တရားအထုတ်တယ်ဆိုတာအင်းများချင်းကိုရှာတယ်လို့ဆိုလို့ရပါတယ်။နောက်ကိုယ့်ရဲ့ခန္ဓာထဲမှာဘယ်လိုသဘာဝတရားကြီးရှိတယ်လဲဆိုတာကိုမြင်အောင်ကြည့်ပြီးတော့အသိဉာဏ်ကိုရှာတာပေါ့။နောက်ဒါကြောင့်တရားရှာကိုမှတွေ့လို့ဆိုလား။ဟောတနည်းအားဖြင့်ပြောရရင်လည်းဒီခန္ဓာထဲမှာကောင်းရတဲ့သဘောကြီးရှိသလားတော့မဟုတ်မကောင်းတာတွေပဲရှိသလားလို့ရှာကြည့်တယ်ပေါ့။ဒါတွေ့တယ်။မကောင်းတာတွေပဲတွေ့ပါပဲ။သက်ရှင်ရတာပဲတွေ့မယ်။မခိုင်နေတာတွေပဲတွေ့မယ်။အဆိုးမရတဲ့သဘောသဘာဝတွေပဲတွေ့မယ်။သူဖြစ်ပြန်အကြောင်းရှိသေးတယ်ဆိုတာဖြစ်နေတယ်ပြီးတော့လည်းပြီးဆုံးသွားတယ်ဆက်ပြီးတော့ဖြစ်ပြန်တယ်ပြီးဆုံးသွားပြန်တယ်ချုပ်ရောက်သွားပြန်တယ်ဒီသဘောတွေကိုပဲတွေ့ရပါတယ်အပေါ်ရင်ကြည့်ရင်တော့ဘဝကခန္ဓာတွေတံမိုးရှိတယ်မွန်မြတ်တယ်လို့ခံရရှိတယ်သို့တော့တကယ်ဉာဏ်နဲ့စစ်စစ်ပေါက်ပေါက်ရှာဖွေကြည့်လိုက်တဲ့အခါမှာဒီခန္ဓာမှာကောင်းတာဆိုလို့ပါမှမရှိဘူးဘယ်လိုအတ္တိဘုံမှာတုတ်တယ်မှာနော်ရာဇဝတ္တကဒီတဲ့အခါမှာပြည်သူတို့နာဘူးပါမယ်ဒီတရားကိုသာတိဝိသုံးပါတုတ်ကြအဲ့မှာဂျွာပြက်ကြီးသေးကိုဝင်သွားတော့တဲပြက်၆လုံးကိုတွေ့တယ်လို့ဆိုရတယ်အဲ့ဒီတဲပြက်၆လုံးကိုတွေ့တဲ့အခါကျတော့အဲ့ဒီညာတို့သားကဒီတဲပြက်ထဲမှာဘာများအဖို့ရရှိမလဲဘာများကြောင့်ဘူးရှိတာရှိမလဲဆိုပြီးတော့တွေ့တဲ့မြတ်ဗီယိုတွေတက်တာတွေဥရိခွက်တွေကိုအကုန်ပြန်ကြည့်တယ်လေဘာတစ်ခုမှကောင်းတာကိုမတွေ့ရဘူးလေဒီဟောပြောချက်ရှိတယ်နော်အဲ့ဒါပါပြောလို့ရကြီးချက်လို့ဆိုတာမျက်စိနာနာမေယာကိုစိတ်ဒီခန္ဓာကိုယ်ကိုပြောတာပဲအဲ့ဒါဒီခန္ဓာကိုယ်ကိုဉာဏ်နဲ့ကြာဖွေကြည့်တယ်သိသိကြည့်တယ်ကောင်းတာတွေလားသူမဟုတ်မကောင်းတာတွေလားနောက်ကြာကြည့်တယ်ဆိုတဲ့အတုံတုံလေးကိုသဘောပေါက်သိရတာအဲ့တော့ကိုရှာတယ်ဆိုတာကိုခန္ဓာထဲမှာကောင်းတာတွေရှိသလားမကောင်းတာတွေရှိလားဆိုတာကိုရှာတယ်လို့အဲ့ဒါလိုမျိုးတွေးနေတယ်ဘောတွေးလို့မရဘူးလားရတယ်နော်အဲ့ဒါပြေသာပေါင်းတော်ကောင်းတို့ကိုင်းတို့အပေါ်ရန်ဆန္ဒထက်သေးပြီလေဆိုရင်လည်းဟိုပျောက်ချင်းပျောက်လို့ရှားတယ်ဆိုရင်သူများပျောက်လို့ရှားတယ်ကိုပျောက်လို့ရှားတာကပိုပြီးတော့မကောင်းဘူးလားကောင်းတယ်ဟုတ်လားဒါကြောင့်အဲ့ဒီမင်းသားတွေကသင်ငယ်တွေသူများကိုရှားတာနဲ့ကိုရှားတာကပိုပြီးတော့ကောင်းမှလည်းမြတ်ပါလေတကယ်တမ်းကတော့အဲ့ဒီမင်းသားတွေရဲ့အကြောင်းမှပြေသာပေါင်းတော်ကောင်းတို့တည်ပြီးသားမို့လို့ဦးနေကမပြောတာပါနောက်တူကဗဒ္ဒဝကိယဆိုပြီးတော့ကောင်းမြတ်တဲ့အုပ်စုတစ်စုလိုနာမည်ခံထားတဲ့မဟာဘောဓရမင်းကြီးရဲ့မိဒီအမေတွေကမွေးထားတဲ့မင်းသားလေးနော်ပတိမတိကောဓရမင်းကြီးနဲ့အဖေသူအမေခွဲတွေပေါ့ဒါပေမဲ့သူတို့ကမိဒီအမေမိဒီအမေတွေကမွေးတာဆိုတော့ရှင်းပြနေမှဖြစ်နော်အဲ့ဒီမှာသူတို့ကအုပ်စုဖွဲ့ပြီးတော့နေကြတာလွတ်လွတ်လပ်လပ်ပဲနေကြတာအဲ့ဒါတနည်းတော့သူတို့ကနော်တော်တဲ့ကိုသားပေါင်းချာရင်းနဲ့နော်တော်ဝဇာထွက်တယ်ဆိုတဲ့အိဗေမျိုးပေါ်ဒီပျော်ပျော်ပါးပါးသွားလာပြီးတော့နေထိုင်တယ်ဆိုပြီးတော့သူတို့သွားကြရင်းနဲ့နော်မင်းသားတယောက်ကဇနီးမရှိတဲ့အတွက်ကြောင့်မိန်းမတယောက်ကိုအခပေးပြီးတော့ငှားလာအဲ့ဒီမှာသူတို့ကတောက်စားမူးယူနေတော့မယ်အဲ့ဒီမျိုးသမီးကသူတို့ရဲ့အဘိုးဓာတ်ဖြစ်စီတွေကိုထုတ်ပြီးတော့ခိုးပြေးလာအဲ့ဒီမှာသူတို့နိုးလာတော့စိတ်တူတယ်ပေါ့နော်ဒီမျိုးသမီးကိုတွေ့ရတဲ့နေရာမှာတတ်မယ်ဆိုပြီးတော့အဲ့ဒါဒါလည်းလက်နဲ့ဆွဲပြီးတော့လိုက်ရှာကြတာအဲ့ဒီမှာရှားတာကတော့အမျိုးသမီးပဲဒါပေမဲ့တွေ့တော့မြတ်စွာဘုရားနဲ့တွေ့တယ်။မအရှားမကောင်းနေတယ်လို့သူတို့ကအတွေ့ကောင်းထားတယ်လို့ဆိုရတယ်။ဟုတ်လား။ရှားတော့သူတို့လည်းရှားတာပဲနော်။အဲ့လိုရှားရင်လည်းဘယ်လိုနဲ့တွေ့လဲ။မြတ်စွာဘုရားနဲ့တွေ့တယ်။ ပြည့်တော်မှာလက်တော်ပြန်လာပြီးရှာတော့ရှာကြပါလေဒါပေမဲ့မြတ်တော်ရှာခြင်းနဲ့မြတ်တော်ရှာခြင်းဆိုတာရှိတယ်သူများကိုရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာဘယ်ဟာမြတ်လဲဆိုတဲ့အင်တန်ဟိုလေးလက်တဲ့မေခွန်းကိုအဲ့ဒီမှာမေးလိုက်တော့သူတို့ရဲ့ရှာပွင့်မှုပုံစံကကြောင်းသွားတယ်ကိုယ့်ကိုယ်ကိုရှာတာကမြတ်တယ်လို့သူတို့သိတယ်ပြီးတော့ဘာဖြစ်ကြုံဆိုတော့အမျိုးသမီးကိုမရှာတော့ဘူးကိုယ့်ကိုယ်ကိုရှာတာကောင်းတယ်ဆိုတဲ့အသေးလေးဝင်လာတော့မှမြတ်စွာဘုရားကဒီလေအဲ့လိုဆိုရင်အလုံးဒီနာကိုထိုင်ရငါတရားဟောမယ်ဆိုပြီးတော့မြတ်စွာဘုရားသူတို့ကိုတရားဟောတယ်ပထမဘာဟောတယ်ဆိုတော့ဦးဇင်းတို့အနုပုပ္ပိကထာတဲ့အရှင်အတိုင်းပြောတဲ့တရားစကားပေါ့နော်အနုပုပ္ပိကထာဆိုတာအရှင်အတိုင်းပြောတာဘယ်ကနေစပြောလဲဆိုတော့ဒါနကနေစပြောတော့ပါပဲနော်ဘေကဆံပြေဆိုတဲ့နေဆိုတာမောမြတ်တဲ့အလုံးနော်ဒီဘဝမှာလည်းအကျိုးရှိတယ်၊တန်ရာမှာလည်းအကျိုးရှိတယ်ဒါကြောင့်ဘေးကဆွန်ကျေစုတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုရတယ်။နှမျိုးဝန်တို့ခြင်းဆိုတဲ့အမြင့်အကျေးကိုဒီဒါနစေတနာဖြင့်ဖြည့်ပြောရမယ်။ဒါဟာမြင့်မြတ်တဲ့အလို့အကျိုးရှိတဲ့အလို့လေ။ဒါနနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအရင်ဟောတယ်။ဒါနနဲ့ပတ်သက်ပြီးတော့ဟောပြီးတော့ဘာဟောလဲဆိုတော့သီလကထာ။နော်သီလကထာဆိုတာကကိုကျင့်တရားနဲ့ပတ်သက်တဲ့တရားစကားပေါ့။မလူငယ်တွေနားလည်အောင်ပြည့်ပြောရရင်တော့ကိုယ့်ရဲ့ကာယကမှုကြောင့်သူများမဆင်းရဲအောင်ကိုယ့်ရဲ့အပြောဝကြီးကမှုကြောင့်သူများမဆင်းရဲအောင်စောင့်ကြည့်နေဆိုတဲ့အဓိပ္ပာယ်။နော်ကိုယ့်ရဲ့ကာယကံဝကြီးကအလုပ်တွေအပြောတွေကြောင့်သူများဆင်းရဲသွားတယ်ဆိုရင်လည်းကိုယ်လည်းပဲချမ်းသာတယ်အကြောင်းမရှိပါဘူး။ကိုယ့်ရဲ့ဒီထဲမှာနောင်တတွေနဲ့ပူလောင်တဲ့အကြောင်းရှိဘူးလား။ရှိတယ်။မြင့်နှောင်းမှုတွေနဲ့ဒါမြင့်နှောင်းနေမှာပဲဒီထဲမှာပူလောင်နေပါပဲ။မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်လည်းတော်ပြန်ကကိုချင်းတရားကိုနဲ့နှုတ်ကိုစောင့်ကြည့်ခြင်းရဲ့အကျိုးကိုယ်နဲ့တော့ကိုမဆောင်သေးခြင်းကြောင့်ဖြစ်ပေါ်လာတဲ့အပြစ်အနာကဒါတွေကိုခွင့်ရဝေဖန်ပြီးတော့ဟောပြရတယ်။အဲ့ဒါပါလို့သီလကထာ။အဲ့ဒါလိုဒါနသီလဖြင့်မြင့်မြတ်စွာနေထိုင်ကျင့်သုံးမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီတမတော်လောကမှာဒီဘဝသုံးပြီဆိုတော့ဒီဘဝပြည့်စုံပြီဆိုတော့အင်မတန်ချမ်းသာပဲနိုင်ရဖို့ကြောင်းရတယ်။နိုင်ရအလွန်ချမ်းသာတယ်ဆိုပြီးတော့နတ်ကြီးရဲ့ကြီးကျယ်တဲ့စီးတဲ့အကြောင်းကိုဆက်ပြီးတော့ပြောပြရတယ်။အဲ့ဒါကြတော့သက္ကာကထာ။ဒါအစင်တိုင်းသွားတာနော်။ဒါနကထာသီလကထာသူတို့ရဲ့အကျိုးကြီးမှုဖြစ်တဲ့သက္ကာကထာချမ်းသာလေးပေါ့အာယုံကောင်းတွေတွေ့ရတယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားကဆက်ပြီးတော့ပါဟောလို့ဆိုတော့ကာမနာဒီနဝကထာလေကာမနာဒီနဝကထာဆိုတာကနော်အဲ့ဒီအမြင်ကောင်းအကြောင်းကောင်းအတွေ့ကောင်းဆိုတဲ့ဒီကာမရူအာယုံတွေကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာဆိုတာကလေတကယ်တမ်းကတော့ကောင်းတာမဟုတ်ဘူးဆိုပြီးတော့ကာမတို့ရဲ့အဖြစ်ကိုမြတ်စွာဘုရားကဆက်ပြီးတော့ပြောတာပါနော်အစကတော့ကြီးလာတာပဲနော်ဒါနသီလကိုပြုရင်အင်မတန်ကောင်းတဲ့နတ်ရောချမ်းသာကိုရမယ်ပြီးတော့ဒါလည်းပဲအကောင်းမဟုတ်ဘူးလို့ပြောတယ်။ဘာကြောင့်လဲ။ဒါချက်ကောင်းတာကိုမြတ်စွာဘုရားကပြီးတော့မူခြင်းလို့ဒီကာမဟာလည်းအကောင်းမဟုတ်ဘူးလို့ပြောတာ။ဟုတ်တယ်နော်။ဒါကြောင့်ဦးဇင်းဒီနေ့မှာမင်းမတို့ကြီးပြောတဲ့ဥပမာတစ်ခုကိုဦးဇင်းကအမှတ်ရတယ်။မြတ်စွာဘုရားကဒါနသီလနဲ့အကျိုးကြီးတွေကိုဝေဝေဆာဆာဟောပြီးကမှကာမနာဒီနဝဒီအာယုန်တွေကိုရတာလည်းအကောင်းမဟုတ်ဘူးလို့ပြောပြနေတယ်။ဒါပါလေ။တင်ယူတင်ယူတော်ကြီးတွေနော်အင်မတန်ဟိုလှနေပေါ့အဲ့ဒါလိုပဲအတို့ရဲ့ဟိုရှင်ကျိုးငွေကျိုးတွေနဲ့အချင်းတလာတွေနဲ့လှပအောင်ဖြည့်ချင်းပြီးတော့မှအကုန်လုံးပြည့်နေသွားပြီဆိုတော့မှနှောင်းပေါင်းကိုတန်လေးနဲ့ဖြတ်ထားလိုက်တယ်။ဒီလိုမကောင်းတော့ဘူး။ဟုတ်လား။အဲ့ဒါလိုပဲမြတ်စွာဘုရားကဒါနသီလနဲ့တကွာအဲ့ဒီဒါနသီလတို့ရဲ့အကျိုးကြီးမှုကိုဟောပြီးလာမှဒီဟာတွေကြောင့်ဖြစ်တဲ့ကာမဂုဏ်အာရုံဆိုတဲ့ဒီဟာတွေကလည်းပဲအကောင်းမဟုတ်ဘူးဆိုပြီးတော့ဟောတာတကယ်တမ်းတော့ဒီကာမဂုဏ်အာရုံကြောင့်ဖြစ်ပေါ်လာတဲ့ဆန္ဒဒုက္ခကိုလူကြီးမမောကြလို့ဒါကဓမ္မတို့အင်းမျိုးတွေကဆင်းရဲဒုက္ခရောက်ကြရတာပါတကယ်တမ်းကတော့ဒါတွေကိုအကြောင်းပြုပြီးတော့နော်ဆဲကြဆိုကြရတာရှိတယ်ရင်ပြကြရတာရှိတယ်တက်ကြဆက်ကြရတာရှိတယ်မကောင်းမှုတွေကိုလုပ်ပြီးတော့အပေလေးပါးကိုရောက်ကြရတာရှိတယ်တကယ်တမ်းကတော့ကာမဆိုတာကကိုယ်တာယာမှုကအလွန်နေပြီးတော့ဆင်းရဲဒုက္ခပင်မမှုတွေကလည်းအလွန်များတဲ့အတွက်ကြောင့်ချမ်းသာလို့တောင်ပြောဖို့ခက်တဲ့ချမ်းသာပေါ့သူတို့ကကာမမှာချမ်းသာကဘလောက်ဆင်းရဲကဘလောက်လဲလို့အချိုးအစားကိုတစ်ချက်ချက်ဖို့လိုမယ်လို့ထင်တယ်။အမြတ်တော်ပြန်လာတော့တစ်ချက်ပြထားတာဖြစ်ပြီးဒီတက်တော်လည်းကြားနေမှာပေါ့အပ္ပတနာကာမယဟုဒုက္ခဝဟုပါယတာလေကာမဆိုတာအပ္ပတနာတာယာမှုကနေနေပြီးသူတို့ကကောင်းကောက်ကလေးကတကယ်မှချင်းချင်းကလေးဘဟုဒုက္ခဆင်းရဲတာတွေကအများကြီးဘဟုပါရနာပင်ပန်းရတာတွေကအများကြီးပါဒါကြောင့်ကာမမှာချမ်းသာနဲ့ဆင်းရဲရဲ့ပါဝင်တော့မှအလုံးမှွာချမ်းရဲ့ဒီအချက်ကိုသိဖို့မလိုဘူးလား ဒါကြောင့်ကျွန်တော်စိတ်ဉာဏ်ရှိကြီးတွေရေးထားတဲ့ခါသာလေးတစ်ခုရှိတယ်။စိတ်ထဲမှာအလွန်သဘောကျလို့နှုတ်ထဲမှာတိုးနေတယ်။နော်။ပါဒံတိဝခဏေဝိပန်တံဟိတုအနန္တဒုက္ခ။တတမတိရောဟနေကံေခုရဒါရမတုပနေတဲ့။ဘာပြောတော့ကာမကိုယ်ကလည်းပါဒံတိဝခဏေဝိပန်ခီဝဲနဲ့ခဏလိုက်တာနဲ့အနည်းငယ်များသောကာယမှုလေးရှိတယ်။မရှိဘူးလို့တော့မဆိုလို့အကောင်းတာတွေနည်းနည်းလေးတော့ရှိတယ်။အဲ့ဒီကောင်းတာတွေနည်းနည်းလေးကိုအကြောင်းပြုပြီးတော့တာဟေတုအနန္တဒုက္ခအဲ့ဒီကောင်းတာတွေနည်းနည်းကိုအကြောင်းပြုပြီးတော့အနန္တဒုက္ခမဆုံးနိုင်တဲ့ဆင်းရဲဒုက္ခတွေရှိနေတယ်။ဒီလိုမျိုးအလုံးလက်ခံနိုင်တဲ့အင်းပါတယ်နော်။ကာမဆိုတာကောင်းတာတွေနည်းနည်းတော့ရှိတယ်။သို့တော့အဲ့ဒီကောင်းတာတွေနည်းနည်းကိုအကြောင်းပြုပြီးတော့အလွန်ထိုးရတဲ့ဒုက္ခတွေများနေရှိတယ်။ဒါကြောင့်မို့လို့ပညာရှိတဲ့ပုဂ္ဂိုလ်တွေဟာခုရဒါကမတုပမေတင်တုံးသောတက်၌ကြားရည်ရက်နဲ့ဥပမာရှိသောကာမကိုပေရှားနိုင်အောင်ကြိုးစားကြတယ်။ဟောပေတာတဲ့ဥပမာနော်။တင်တုံးသောတက်မှာတင်ထားတဲ့ကြားရည်ရက်ကြားရည်ရက်ကတော့ခြူတာပေါ့နော်။တို့ဘယ်ပုံမှာတင်ထားလဲ။တင်တုံးသောဥပမာတင်ထားတယ်။အဲ့တော့ဒီကံမတို့ဥဒိတွေကဖက်တာကကြားရည်ရက်ကိုပဲကွက်ပြီးတော့မြင်တာတင်တုံးသောကိုမမြင်ဘူးပေါ့။အဲ့ဒါကြောင့်အန္တရာယ်တွေကဖြစ်တာ။ဒါကြောင့်ကာမကူတာချမ်းသာမှုရှိတော့ရှိတယ်မရှိဘူးမဟုတ်ဘူး။သို့တော့အလောင်းအန္တရာယ်ကြီးတဲ့အလုံးပင်များတဲ့ချမ်းသာနာလို့ဘယ်လိုလဲ။ဒုက္ခ။အဲ့ဒီလိုကာမရဲ့အဖြစ်ကိုပြောင်းရတဲ့ဇာတ်ကိုကာမနာဒီနဝကထာမြတ်စွာဘုရားဟောတယ်။နောက်ဒါနကထာ၊သီလကထာ၊သက္ကကထာ၊ကာမနာဒီနဝကထာ။အဲ့ဒါဟောပြီးတော့မှမြတ်စွာဘုရားကစိတ်ဓာတ်လေးပါးကိုဟောတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီဘွားကိုလည်းဟောပြီးရောဒီမင်းသားတွေရဲ့တန်တမှာမဖြစ်သွားတော့စိတ်ဓာတ်တွေကတက်ကြွလာတယ်ရှင်လန်းလာတယ်နော်ဓာတ်ချက်ကြီးကြီးမြင့်မြတ်ဖြူရှင်တဲ့တရားကိုလက်ခံဖို့အတွက်အရာမဲ့အနေသားကိုရောက်တယ်ဒါကြောင့်ဥမာတွေအမျိုးမျိုးပေးတာပေါ့ဘုရင်တို့ခြေရောင်လုံးခြေရင်းပြီးဆိုရင်အဝိဇ္ဇာတစ်ခုကိုခြေရောင်ကိုလို့လည်းဆိုရင်အရင်ဖြူရှင်အောင်တန့်ရှင်းအောင်ဆော်ရဖွေရလေးတယ်ဆိုတဲ့အိပ်စိတ်ပေါ့နော်ဖြူရှင်အောင်မတန့်ရှင်းမဲနဲ့မကျော်ဖို့ရမင်းနဲ့ကိုကြိုက်တဲ့ခြေရောင်ခြေလို့ရမလားမရဘူးအဲ့တော့မြတ်စွာဘုရားကသစ္စာလေးပါးတရားမြတ်ဒေသနာကိုဟောခြင်းတော့အရင်ဦးဆုံးသူ့ရဲ့စိတ်ကိုဖြူစင်အောင်ဆန့်ကျင်အောင်အရင်လုပ်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်ရဲ့လားပြီးတော့မှပါဟောတော့သစ္စာလေးပါးဟောတယ်ဒီသစ္စာလေးပါးဆိုတဲ့တရားကတော့ဘလောက်ကြုံလို့မှလည်းပဲမအားရသေးနိုင်တယ်လို့မရှိဘူးဘလောက်နားထောင်ရလို့မှလည်းစိတ်ထဲမှာရိုးသွားတယ်လို့မရှိဘူးနော်သစ္စာကတရားနည်းမှာအကောင်းဆုံးလို့ပြနော်ဒါကြောင့်ဦးဇင်းတို့သစ္စာဟဝေသာဓုတရံရတနာနော်အရာသာအရာသာတွေမှာအရာသာတကအရာသာတွေမှာသစ္စာရဲ့အရာသာဒီအကောင်းဆုံးလို့မြတ်စွာဘုရားဟောတာဒါကြောင့်သစ္စာကတော့နည်းနည်းတော့ပြောလိုက်တော့ဟုတ်လားသိတဲ့သူသင်္မာနော်သစ္စာဆန္ဒပါလေ၄ပါးတနည်းအားဖြင့်လောဘကြီးရဲ့အမှန်တရား၄မျိုးလို့ပြောကြပါဆိုနော်လူငယ်တွေနားလိုက်အောင်အဲ့တော့ပထမအမှန်တရားပထမသစ္စာကပါလေဒုက္ခသစ္စာသိရမယ်မြင်ရတယ်။အယံဒုက္ခသမုဒယောတိဣဒံဒုက္ခံတိယထာဘူတံတိဇာနာတိနော်။ဟောဒီခန္ဓာတိရှင်ရမျှပဲလို့သိရတယ်။နော်။ခန္ဓာမှန်မြဘဝမှန်မြရှင်ရဒုက္ခမျှတာဆိုတဲ့အမြင်မှန်ကိုရအောင်ကြိုးစားရတယ်။ဒီကမှာတို့အရှင်တို့နာမ်လေးဖြစ်ဖြစ်နာမ်လေးဖြစ်ဖြစ်လက္ခဏာဖြစ်ဖြစ်လက္ခဏာဖြစ်ဖြစ်နော်သဘောပေါက်ဖြစ်ဖြစ်သဘောမပေါက်ဖြစ်ဖြစ်ဘဝမှန်ရင်ခန္ဓာမှန်ရင်တကယ်တမ်းတော့ပါလို့ခင်ဗျားဒုက္ခပြတယ်။အဲ့ဒီအချက်ကိုသိရမယ်မြင်ရမယ်။အဲ့ဒါလောဘကြီးရဲ့ပထမအမှန်တရားပဲ။ဣဒံဒုက္ခံတိသစ္စာဝိဒံသာနာ။ဒီခန္ဓာပြင်းရဲ့ပဲသိရမယ်။အမှန်ကန်သိရတယ်။နော်။နောက်ဒုတိယသိရမယ်အမှန်တရားကအယံဒုက္ခသမုဒယောတိသစ္စာဝိဒံသာနာတိ။နော်။ဟောဒီလောဘကြီးဒုက္ခအလုံးကိုဖြစ်စေတဲ့အရာလို့အမှန်ကန်သိရတယ်။နော်ဒုက္ခကိုဖြစ်စေတဲ့တကယ်လက်ပဲဒီအခန်းဒီဘယ်လိုလဲလို့မေးရင်လိုချင်မှုလောဘပဲဒါကြောင့်မလို့ဒီလိုတွေဒီအချက်ကိုလည်းပဲစဉ်းစားမှသိမှာနော်မသိမြင်မှနားလည်မှာနော်အကျဉ်းအောင်ချင်းဒုက္ခရောက်လာပြီဆိုရင်လောဘကြောင့်ကိုသိနေတယ်ဒါဒုက္ခရောက်လာပြီဆိုရင်ဘယ်လိုနားလည်ရလဲဘသူကြောင့်ဘဝကြောင့်ဘလို့အခြေအနေတွေကဆိုးလို့ဓမ္မမို့ငါကိုယ်ကအတုံးမချဘူးဟုတ်ဒုက္ခရောက်လာလို့ရှိရင်သူများကိုလည်းမြှုပ်ထိုးခြင်းထိုးမယ်သူမဟုတ်ကိုယ့်ကိုယ်ကိုလည်းမြှုပ်ပြန်ထိုးခြင်းထိုးမယ်အဲ့ဒါဟာလက်တယ်ပြေဟာအဖြစ်ဟုတ်တယ်လားမဟုတ်ပါဘူးတကယ်ဒုက္ခရောက်တာဘာကြောင့်လဲလောဘကြောင့်ဒုက္ခရောက်တာဒီလောဘကြောင့်ဆင်းရဲရတယ်ဆိုတဲ့စကားဟာ အပေါ်ယံတွေးကြည့်ရင်လည်းအလောင်းမှတ်တယ်။လေးလေးနဲ့နဲ့တွေးကြည့်ရင်လည်းပဲဒီဒုက္ခအာလုံးရဲ့တရားလို့ဆိုရတဲ့ဒီခန္ဓာကြီးရခြင်းကိုပါသာလောဘကြောင့်ရတာလေ။ဘဝရဲ့အမှန်တရားကိုဘဝဆင်းရဲတယ်လို့အမှန်တိုင်းမသိမှုမောဟကိုအခြေခံပြီးတော့နောက်ကောင်းတယ်ထင်ပြီးတော့လိုချင်သိလို့ဒီခန္ဓာဒီဘဝကြီးရနေတာပေါ့လား။ဒီခန္ဓာဒီဘဝကြီးရနေလို့ဒီဒုက္ခတွေတွေ့နေတာပေါ့။ဟုတ်လား။ဒါကြောင့်ဒုက္ခအာလုံးဘယ်မှလာတော့လို့သူတို့ရဲ့အမြင့်ကိုလိုက်ရှာလိုက်ရင်တဏှာလောဘဆိုတဲ့လူကျင်မှုရခြင်းကိုဖြစ်ခြင်းမှုကိုသွားတွေ့ရပဲ။ဒါကလေးလေးနက်နက်တွေ့တာပေါ့နော်။အဲ့တော့ဦးဇေတို့အပေါ်ရင်ကြည့်ရင်လည်းပဲအစင်မပြေမှုဒုက္ခတစ်ခုကိုတွေ့တိုင်းတွေ့တိုင်းစဉ်းစားကြည့်ပါ။ဘာကြောင့်မှဒီဒုက္ခတွေ့လဲလဲ။လောဘကိုတွန်းတွေ့ရနေတယ်။နောက်တစ်ခါယူမှညာ။ဒါကြောင့်ဒုတိယအမှန်တရားကိုသိဖို့မြင်ဖို့စူးစမ်းဖို့မလိုဘူးလား။လိုတယ်။အရာဒုက္ခသမှုရောတိယထာဝတ္တသာနာတိဒီလောဘဒီဒုက္ခကိုဖြစ်စေတဲ့အရာလို့သိရမယ်မြင်ရမယ်ဒါဥရှင်တို့လောကိသစ္စာနှစ်မျိုးပေါ့နော်အကြောင်းအကျိုးတစ်စုံပဲနော်လောဘဒီအကြောင်းတရားဒုက္ခဒီအကျိုးတရားလောဘကြောင့်ဒုက္ခဖြစ်တဲ့အကြောင်းအကျိုးတစ်စုံဟောနောက်ထပ်သိတဲ့ဘောတရားလို့သစ္စာနှစ်ပါးကျန်နေတယ်နော်အဲ့ဒါဘာလဲဆိုတော့တတိယနိရောဓသစ္စာနိရောဓသစ္စာကိုဘယ်လိုသိရမှာလဲဆိုတော့အယံဒုက္ခနိရောဓတိသာဝတ္တံသာနာတိတဲ့ဟောဒီလောဘချုပ်ရာဒီဒုက္ခချုပ်ရာနိဗ္ဗာန်ပဲလို့သိရတယ်။နော်နိဗ္ဗာန်ဆိုတာဘာလို့ဆိုတော့လောဘချုပ်ရာကိုပြောတာတဲ့။တနည်းအားဖြင့်လူငယ်ရင်းနားလည်းအောင်အလွယ်ပြောရင်တော့လောဘချုပ်မှဒုက္ခချုပ်ပါ။လောဘမချုပ်ဘဲနဲ့ဒုက္ခဆိုတာဘယ်တော့မှမချုပ်ဘူးဆိုတဲ့အချက်ကိုသိရမယ်မြင်ရမယ်။နော်တကယ်နိဗ္ဗာန်ဒုက္ခချုပ်တယ်ဆိုတာလောဘချုပ်မှလည်းဖြစ်နိုင်တဲ့ကိစ္စ။လောဘမချုပ်တဲ့ဒုက္ခတော့မှမချုပ်ဘူး။အဲ့ဒါနိဗ္ဗာန်ဆိုတာလောဘချုပ်ရသဘောလို့အကျဉ်းအဲ့ဒါတော့တည်ရမယ်ပေါ့။နော်။ဒီနေ့တော့ပြီးတော့သတုထမြောက်မေဂါသစ္စာ။အဲ့တော့မေဂါသစ္စာဆိုတာဘာလို့ဘယ်လိုတည်ရမှာလို့။ပြည့်တယ်ပြောရင်မဂ္ဂင်ရဲ့အစွမ်းကိုသိမြင်နိုင်လို့ပါပဲ။အယံဒုက္ခနိရောဓတိအယံဒုက္ခနိရောဓကမင်းဒီပရိပဒါယတိယထာဝုဒ္ဓံသာနာတိ။ဟောဒီမဂ္ဂင်စပါးဒီဒုက္ခချုပ်ဖို့အတွက်ကြောင်းဒီတော့သိရမယ်လမ်းနေတဲ့မဂ္ဂင်စပါးကတွဲပြီးတော့ဒုက္ခကိုချုပ်စေတဲ့တခြားသောအကျင့်ဆိုတာမရှိဘူးဒုက္ခကိုချုပ်စေတဲ့မဂ္ဂင်စပါးကတွဲပြီးတော့တခြားသောအလုပ်ဆိုတာလည်းမရှိဘူးဒုက္ခချုပ်ခြင်းနဲ့ဆိုရင်ဒီအလုပ်တစ်ခုပဲရှိတယ်မဂ္ဂင်စပါးကိုရှင်းရင်းပြီးတာနဲ့ဒုက္ခချုပ်ခြင်းကိုရောက်စေတဲ့ကြောင်းဒီတော့လမ်းနေဒီပြင်အလုပ်မရှိဘူးဒီအလုပ်ကိုလုပ်ရင်လည်းနိဗ္ဗာန်ကိုသိချင်ဖို့ကြောင်းနေတဲ့ဒီပြင်ကိုရောက်သွားမှာမဟုတ်ဘူးသူကသူတို့ကတွဲရနော်တွဲဆိုတဲ့နေရာမှာလည်းဟိုသမုဒိယနဲ့ဒုက္ခလို့အကြောင်းအကျိုးတွဲမဟုတ်ဟမ်သမုဒိယနဲ့ဒုက္ခကအကြောင်းသဘောအကျိုးသဘောနော်သမုဒိယဆိုတဲ့လောဘကြောင့်ခြင်းချင်းဆိုတဲ့ဒုက္ခဖြစ်တယ်သူကြောင့်သူဖြစ်တယ်သူတို့ကတွဲချင်းတယ်နိဗ္ဗာန်နဲ့မဂ္ဂင်ဖြစ်ပါကြတော့အဲ့လိုအကြောင်းအကျိုးတွဲမဟုတ်ဘာလို့လဲဆိုတော့နိဗ္ဗာန်ဟာမဂ္ဂင်ဖြစ်ပါကြောင့်ဖြစ်လာတာမဟုတ်လို့ပဲနိဗ္ဗာန်ကတော့သူအလိုလိုကင်ကိုပါရှိသေးတာတရားမဂ္ဂင်ဖြစ်ပါသည်ဟူသောအကြောင်းကြောင့်နိဗ္ဗာန်ကိုဖြစ်လာတာမဟုတ်ဘူးသူတို့မှာဆိုတော့ဒါကတော့ဒီနာနာယီရှင်ကြီးရှိတယ်အဲ့ဒီနာယီရှင်ကိုသွားတဲ့လမ်းမရှိဘူးလားရှိတယ်အဲ့ဒီလမ်းကြောင့်အဲ့ဒီနာယီရှင်ကြီးဖြစ်လာတာလားဟုတ်ပါဘူးနာယီရှင်ကတော့သူရှိနေတာပဲလေသို့တော့အဲ့ဒီလမ်းကြောင့်သွားမယ်ဆိုရင်နာယီရှင်ကိုရောက်မသွားဘူးလားရောက်သွားတယ်အဲ့လိုပဲမဂ္ဂင်ဖြစ်ပါဟာလမ်းလေနိဗ္ဗာန်ဆိုတာကအဲ့ဒီလမ်းကိုရှောင်ရင်တွေ့ရမယ်သိရမယ်မြင်ရမယ်မျက်မှောက်ပြုရမယ်အရာပဲဟုတ်ရဲ့လားဒါကြောင့်အကြောင်းအကျိုးတော့ဟုတ်တယ်လားမဟုတ်ဘူးဒီလမ်းကိုရှောင်ရင်တော့အဲ့ဒီနေရာကိုသိကြပေါ့ရောက်သွားလိမ့်မယ်လို့ပြောတာဟုတ်ရဲ့လားဒါကြောင့်ပြိဿပေါင်းတော်တို့သစ္စာလေးပါးကိုအနည်းဆုံးအတလောက်တော့စဉ်းစားတတ်ဖို့သင်မြင်တတ်ဖို့မလိုဘူးလားလိုတယ်ခန္ဓာမှန်ရင်ဆင်းရဲဒုက္ခပါနော်ဒုက္ခတွေမှန်နေရသည်လောဘကြောင့်ဖြစ်တာပါဒါစဉ်းစားနေဖို့လိုတယ်သင်မြင်နေဖို့လိုတယ်အဲ့ဒါဒီနေတဲ့တစ္ဆတ်တရားကိုသိခိုင်းတာတော့တယ်။သူဒီလေတဲ့၄ပါးဆန္ဒကိုမျက်မှောက်ပြုနိုင်ပြီးအတိမဉဏ်ပုံဉဏ်ကိုရနိုင်ပြီးအတိအဆန်းရှိတာပဲ။ဟုတ်လား။ဒီအဲ့လိုပဲလောဘချုပ်ခြင်းဒီနိဗ္ဗာန်လို့ဆန္ဒဖို့လိုတယ်။မဂ္ဂင်ဖြစ်ပါကိုရှင်းသုံးရင်းဒီနိဗ္ဗာန်ရောက်ကြောင်းအကျင့်ကိုရှင်းနေတာလို့သိဖို့လိုတယ်။ဒီနေရာမှာမဂ္ဂင်ဖြစ်ပါကိုလည်းအကျဉ်းချင်းလေးတော့ပြောဦးမယ်။ဆိုကြပါစို့မဂ္ဂင်ဖြစ်ပါထဲမှာတမာဒိဋ္ဌိကကောင်းဆောင်တယ်လေ။တမာဒိဋ္ဌိဆိုတာကအမြင်မှန်ပေါ့။အမြင်မှန်ဆိုတာဘာပြောတာလဲ။တို့လိုပြောရရင်တော့မမြင်တာကိုမမြင်ဘူးလို့သိနေရတာအမြင်မှာပဲကိုယ်ခန္ဓာမှာအကြောင်းအားလေဆိုတာဖြစ်ပေါ်ဖြစ်ပေါ်လာတဲ့သဘာဝတရားတွေရှိလို့လားရှိတယ်သဘာဝတရားမျိုးစုံရှိတဲ့ဒီခန္ဓာကိုယ်မှာအလကားဖြစ်လာတာမဟုတ်ဘူးအကြောင်းရှိလို့ဖြစ်လာတာ အဲ့ဒီသဘာဝတရားမျိုးစုံကိုအချင်းချုပ်နိုင်ရင်တော့နှစ်မျိုးပဲရုပ်သဘာဝနာမ်သဘာဝနှစ်မျိုးနည်းနည်းလေးအလေအလတ်လောက်အချင်းချင်းပြောမယ်ဆိုရင်တော့ဒီခန္ဓာမှာဖြစ်နေတဲ့သဘာဝတရားက6မျိုးလောက်ရှိတယ်။ဘာတွေလို့မြင်တာတွေကြားတာတွေနာတာတွေစားတာတွေထိတာတွေတွေးတာတွေဒါပဲ။ဓာတ်ချက်ပူပြီးတော့အချင်းပြောမယ်ဆိုရင်မဆုံးနိုင်ဘူး။မြင်တာတစ်ခုကိုအကြောင်းပြုပြီးတော့မြင်လို့ကောင်းတယ်မြင်လို့မကောင်းဘူး။ပါရီပြောတာဝေဒနာကိုပြောတာနော်အဲ့လိုပဲကြားလာလို့ကြောင်းပြုတ်ပြီးတော့ကြားလို့ကောင်းတယ်ကြားလို့မကောင်းဘူးအဲ့လိုပဲအာရုံတစ်ခုတွေ့ကြုံလာတဲ့အခါမှာကောင်းတယ်ဆိုးတယ်ဆိုတဲ့ခန္ဓာချက်တွေကနောက်ကတောက်တော့လိုက်ပြီးတော့မဖြစ်ဘူးလားဖြစ်တယ်အဲ့ဒီနေရာမှာဒီကောင်မတို့ဝိညာဉ်တို့ကသတိဝိရိယဉာဏ်ဉာဏ်မဥရှိနိုင်ဘူးမထားနိုင်ဘူးဆိုရင်ချမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာဖြစ်ရင်လောဘဖြစ်တယ်ဒီနည်းဖြင့်ราคาလူတရားဖြစ်နေပေါ့ဟောဆက်ဖြစ်လာတဲ့တရားတွေနော်နောက်ကဆင်းရဲတဲ့ဒုက္ခဝေဒနာဖြစ်လာရင်ဒေါသဖြစ်တယ်ဘုံမဟုတ်ပဋိက္ခာလူတရားဖြစ်နေဟောဆက်ဖြစ်လာလောဘတွေဒေါသတွေဆက်ဖြစ်လာအဲ့ဒီလောဘဒေါသဖြစ်ပြီဆိုရင်ကိုလောဘဒေါသအာကျန်နဲ့လုံမယ်ကြောမယ်တွေးမယ်ဆိုတဲ့ကံတွေကဆက်မဖြစ်ဘူးလားဖြစ်လာကံတွေဖြစ်ပြီဆိုရင်အဲ့ဒီကံရဲ့အကျိုးသက်တွေကိုတားလို့များတယ်အတပိဒါပေါ့ဆိုတော့ဘာလို့ခန္ဓာမှာဖြစ်เสียအကြောင်းရှိလို့ဖြစ်ဖြစ်လာတဲ့သဘာဝတရားတွေကအကျေပြောမယ်ဆိုရင်ဆုံးနိုင်ွယ်ရမရှိဘူးတလက်သက်ကြီးအချိန်နဲ့အမှန်ဖြစ်နေတာပဲဖြစ်နေတာပဲဟုတ်လားအဲ့ဒီဟာတွေကိုအချင်းထုတ်လိုက်ရင်ဒုက္ခံလို့သတိမရဘူးလားဟုတ်အဲ့ဒီသဘာဝတရားတွေကဖြစ်ပေါ်လာပြီးတဲ့နောက်ထုတ်ပြန်သွားရတယ်နောက်ထပ်အစ်စ်ဖြစ်ပြန်ရင်သူလည်းထုတ်ပြန်သွားတာပဲနောက်ထပ်ဖြစ်ပြန်ရင်ထုတ်သွားတာပဲအဲ့ဒါလို့တလက်သက်ဖြစ်ပြီးတော့တလက်သက်ထုတ်ပြန်ပြီးဆုံးလိုက်တယ်အဲ့ဒီချုပ်ရောက်မှုဖြစ်ပေါ်မှုဟာအလုံးစုံဉာဏ်နဲ့အချင်းအုံနဲ့ဖြစ်ပေါ်ချုပ်ရောက်နေတာဖြစ်တဲ့အတွက်ကြောင့်တဏ္ဍာဉာဏ်နဲ့မသိနိုင်ဘူးမြင်နိုင်ဘူး။သို့တော်ဒီခန္ဓာဒီသဘာဝတရားတွေဟာအမြဲတမ်းချုပ်ရောက်နိုင်နေတယ်ကြောင်းလဲနိုင်နေတယ်ဆိုတော့အလုံးတင်ကြတယ်။တကယ်လို့ကမကြောင်းလဲခဲ့ဘူးမပြီးဆုံးခဲ့ဘူးဆိုရင်အမိဝါးဝါးမှချုပ်ကလေးကမိသားရင်းလေးဟာဒီလိုအခြေအနေကိုရောက်လာတဲ့အကြောင်းရှိတယ်။နော်အဲ့ဒါအမှန်တရားတော့ဒီကိစ္စမှန်နေတယ်ဟုတ်လားပြောနေတာပါလေမမြင်ဘူးဆိုတာကိုပြောနေတာတိကျနေတယ်ဆိုတာဘာမှမရှိဘူးအဲ့ဒီအမှန်တရားကိုအမှန်တိုင်းမြင်နေအဲ့ဒါသမာဓိကြီးအဲ့ဒီသမာဓိကြီးကောင်းဆောင်တဲ့မြတ်ရှင်ရှင်ပါကိုကြွားရင်အဲ့ဒါနိဗ္ဗာန်ရောက်တဲ့တရားကိုကြိုးစားနေတာပဲအဲ့တော့ဒီမမြင်တာကိုမမြင်ဘူးလို့မြင်ဖို့အလုံးကြီးကြီးတယ်ဒီကနေ့ဝိသုဒ္ဓိမတ်မှာဒီမမြင်တဲ့အနိစ္စလက္ခဏာကိုသိဖို့မြင်ဖို့အတွက်ကာလလေးတွေနဲ့ပိုင်းခြားပြီးတော့သိရမယ်စဉ်းစားရမယ်သင်ရရမယ်ဆိုပြီးတော့ဟုတ်ဟုတ်တာရှိတယ်ပေါ့ရေးထားတာရှိတယ်သူရပါဆိုလူမေရီနားလည်းအောင်အကြံဉာဏ်ကြောင့်ပဲမနေ့ကတော့နော်တွေ့ခဲ့ကြုံခဲ့ကြောခဲ့ဆိုခဲ့စားခဲ့တောက်ခဲ့တွေ့ခဲ့ကြံခဲ့ဝမ်းသာခဲ့ဝမ်းနေခဲ့နော်အတွေ့အကြုံအဖြစ်ပြမျိုးစုံမကြီးမတွေ့နိုင်တော့အောင်လို့ဖြစ်ခဲ့တယ်မနေ့တော့ကမနေ့တော့ကနော်အချင်းထုတ်လိုက်ရင်တော့အရှင်ကြီးရာရဲ့အရှင်ကြီးရာရဲ့လို့ပြောလို့ရမှာဟုတ်လားအဲ့ဒါဆိုအရှင်ကြီးချင်းအရှင်ကြီးချင်းအမျိုးစုံမနေ့တော့ကတွေ့ခဲ့တယ်အဲ့ဒါဒီဒီနေ့တစ်ခုမှမရှိတော့မနေ့တော့ကအတွေ့အကြုံအဖြစ်အပျက်မျိုးစုံလို့ဒီမနေ့တော့ကပဲပြီးဆုံးသွားပြီဘယ်သူမြင်နိုင်ကြလဲမြင်နိုင်ဘူးအဲ့လိုကမနေ့တော့ကအတွေ့အကြုံအဖြစ်အပျက်မျိုးစုံလို့ဒီနေ့လေဒီလိုက်မလာဘူးနေ့လေမှာပြည့်စုံရတဲ့အဖြစ်အပျက်မျိုးစုံလို့ဒီညနေဒီလိုက်မလာဘူးဖြစ်ရမှာရင်ပြီးဆုံးမရတဲ့ထုတ်ပြောက်ခဲ့ရတယ်အဲ့လိုပဲဦးဇင်းတို့တရားစဟောပါသားကနော်ကြားခဲ့တဲ့သဘောလေးတွေတွေ့ခဲ့တဲ့သဘောလေးတွေခုပါရှိသေးတယ်ဘာမှမရှိတော့ဘူးအကုန်လုံးကတောက်လျှောက်ဖြစ်ရပါတယ်ဖြစ်ရတယ်ထုတ်ပြောင်းရတယ်အဲ့ဒီအချက်ကိုသိမြင်သိမြင်ပြီးတော့နေမယ်ဆိုရင်အဲ့ဒါမဲ့ကိစ္စကိုပွားတယ်လို့ဆိုတာပါပဲနော်ဒါကြောင့်ဒါလေးကတော့အရေးကြီးလို့ဦးဇင်းတို့ပြောတာပါလူတိုင်းလည်းကြားဖို့ပြီးသားပါဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ပြောနေတာကဒီမဲ့ကိစ္စကအစ်စ်မြတ်တရားကြီးဒုက္ခချုပ်ငင်းဖို့အတွက်တစ်ခုတည်းတော့ကျင့်ရတဲ့အကျင့်လို့သိခြင်းမြင်ခြင်းဒီပင်လေသတုထမြောက်အမှန်တရားကိုသိတယ်လို့ပြောလို့ဆိုတယ်။အဲ့တော့သစ္စာ၅ပါးနဲ့၄ပါး။အဲ့ဒီသစ္စာ၄ပါးကိုမြတ်စွာဘုရားကဒီခုနကမင်းသား၃ခြင်းလောက်ကိုဟောလိုက်တယ်ပေါ့။အဲ့ဒီလိုဟောလိုက်တဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာအမြင်တွေကရှင်းသွားတယ်။အသိဉာဏ်တွေညံ့သွားတယ်။အထူးသဖြင့်မတို့ဒီမကြာနဲ့မကြာလိုက်တာကိုရှားနေတာ။ဒီနေရာချင်းအမြင့်မရှိတာတွေကိုရှားနေတာ။မြတ်သောရှာခြင်းဖြင့်တို့ရှာမယ်ဆိုပြီးတော့မြတ်စွာဘုရားကပါဆောက်လေဆိုတော့ရှင်ဗျာတဲ့တပည့်တော်ဒီဟန်ပြုပြရစီဟုတ်နော်ဗိမသရိယပြိဝေဒနာမြတ်သောရှာမိခြင်းကိုတို့ရှာရမယ်ပေါ့ဟုတ်လားအဲ့ဒီတော့မှမြတ်စွာဘုရားတို့ကိုယဟန်ပြုပေးလိုက်တယ်ယဟန်ပြုပေးလိုက်တော့ယဟန်ဖြစ်သွားတော့လည်း
အဲ့ဒီညာတွေကတူတဝေယုတည်းနေကြတာအဲ့ဒါညာဖြစ်ပြီးတော့သူတို့ကဘယ်ကြွားသွားလို့ဆိုတော့ဦးဇင်းတို့ပါဝါကြီးကိုကြွားသွားတယ်ပါဝါကြီးမှာပဲအနေများတဲ့အတွက်ကြောင့်သူတို့ကိုပါဝေကယဟန်ညာလို့အဲ့ဒါလိုဦးဇင်းတို့ကျမ်းစာထဲမှာသူတို့အကြောင်းကိုမှတ်တမ်းတင်ကြတာပေါ့လေနော်ဦးဇင်းတို့ကထေဆိုတာအဲ့ဒီညာတွေကိုအကြောင်းပြုပြီးတော့ဖြစ်လာတာနော်ပါဝေကယဟန်တို့သုံးချိတ်နော်အဲ့ဒါတစ်ချိန်တော့သူတို့ကပါဝါကြီးကနေမြတ်စွာဘုရားရှိရာသာဝတိဒီတော်ကိုသူတို့ရောက်လာကြတယ်တရားဖို့တရားနာဖို့ပေါ့နော်အဲ့လိုရောက်လာကြတော့မြတ်စွာဘုရားကသူတို့ရဲ့ဉာဏ်ပညာနဲ့ဟိုတက်တော်နဲ့သူတို့ရဲ့အလိုအစ္စာတရားနဲ့တက်တော်နဲ့တရားတော်ကိုဟောတယ်။အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့တရားဒီကံတော်မှာပြောခဲ့တဲ့တိဋ္ဌမတ္တသုတ်တံကိုအရှင်းခံပြီးတော့ပြောမယ်လို့ပြောခဲ့ဘူးလား။ပြောတယ်။အဲ့ဒီတိဋ္ဌမတ္တသုတ်တံကိုသူတို့ကိုမြတ်စွာဘုရားဟောတယ်။အဲ့ဒီသုတ်တံရဲ့အနှစ်ကျုပ်ကဘာလဲဆိုတော့ဘဝတန်တရားဆိုတာအစကိုမမြင်နိုင်တော့အောင်မသိနိုင်တော့အောင်ကိုရှင်းလျားစပြီဆိုတဲ့အချက်အနမတကဒေသနာလို့ခေါ်တာပေါ့နော်ဒါကဘာလို့ဦးဇင်းတို့ဒီဟာဘဝရဲ့အကြောင်းကိုအမှန်တိုင်းမသိတဲ့အတွက်ကြောင့်ဘဝကိုအကောင်းခံနေပေါ့ဘဝကိုအကောင်းခံတဲ့အခါကျတော့ဘဝပေါ်မှာလိုလားတဲ့အလိုဆန္ဒလောဘတွေကအငြင်းမပြတ်ဖြစ်နေပေါ့ဟုတ်လားအဲ့လိုဆိုရင်ဘဝတွေကလည်းဆက်ဆက်ပြီးတော့ဖြစ်နေပေါ့အဲ့လိုနည်းနဲ့ဘဝတွေကဆက်ပြီးတော့ဖြစ်လာခဲ့တာဘယ်တော့မှစဖြစ်ခဲ့တယ်ဆိုတဲ့အစကိုမသိနိုင်မမြင်နိုင်တော့အောင်ကိုဖြေလျားနေတာလေမသိမှုအဝိဇ္ဇာရဲ့လူကျင်မလို့မှုတဏှာလေဒါဘဝရဲ့အကြောင်းကိုအမှန်တိုင်းမသိတဲ့အဝိဇ္ဇာဘဝတကယ်တော့ဒုက္ခတရားမကောင်းတဲ့တရားတို့တော့အဲ့ဒါကိုဒါကမှတို့အချင်းတို့ကအမှန်တိုင်းမသိဘူးမသိတဲ့အခါကျတော့အကောင်းဖြစ်တယ်အဝိဇ္ဇာကခက်တော့ခက်တာသူကအမှန်ကိုမသိလို့မရမှသာဘူးအမှားကိုလည်းအမှန်လို့ခံနေတယ်နော်ဘဝကရှင်ရဲတယ်ရှင်ရဲတာကိုမသိတော့မှာမကဘဲနဲ့ရှင်ရဲတာကိုကောင်းနေချမ်းသာတယ်တို့တောင်ထင်လိုက်သေးတယ်ဟောအဲ့ဒီဖြစ်ပါတယ်အဝိဇ္ဇာကအဲ့လိုနော်နားလည်ရမယ်နော်အဲ့ဒီအဝိဇ္ဇာရှိနေတော့ဘာဖြစ်တယ်ကောင်းနေလို့ရှင်တော့လူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဟုတ်လားဒီသဘောတွေဝင်မလာဘူးလားဝင်လာတယ်အဲ့ဒီအဝိဇ္ဇာနဲ့တဏှာကိုအခြေခံတဲ့အတွက်ကြောင့်ဘဝမှာခက်ခီးကြလဲလဲဖြစ်ခဲ့ရတယ်ထက်ကြီးတယ်လည်းဖြစ်နေတာဘလောက်ကြာပြီလဲဆိုတာမသိနိုင်ဘူးအဲ့ဒီမှာလည်းဆိုတယ်ကအဲ့ဒီညာတော်တွေကိုဖြစ်သားလို့တဲ့ဘဝိညာဉ်နဲ့တဏှာကိုအရင်ခံခဲ့တဲ့အတွက်ကြောင့်ဘဝတဏှာကဘလောက်ရှည်လျားခဲ့ပြီလို့မသိနိုင်ဘူးတဲ့တင်းတော့ဝန်မေးဖို့တစ်ခုမင်းနေတဲ့နော်ဘာမေးလဲဆိုတော့သမုဒ္ဒိကဒီရင်းထဲမှာရှိတဲ့ရေနဲ့တို့ရဲ့ဘဝတဏှာတစ်ချောင်းမှာခေါင်းချက်ခံရလို့လက်ရင်းကနေယူကြလာတဲ့သွေးတွေစုထားလို့ရမယ်ဆိုရင်အဲ့ဒီကောင်းပြတ်သွေးနဲ့သမုဒ္ဒရာရှိဘယ်ဟာကများမလဲလို့မေးရတာနော်အဲ့ဒီတော့ပေါဝီကယန်းနေကသူတို့ရဲ့သိသေးမှာအတိအမြင်တွေကကြီးပြင်းနေပြီဘဝတဏှာကိုလည်းကြီးမွေးတဲ့စိတ်တွေကဖြစ်နေပြီဟုတ်လားအဲ့ဒါဘဝတဏှာကကြောက်ကြရကောင်းတယ်ဆိုတာကိုလည်းသူတို့ကသိနေပြီဘလို့ကြာခဲ့ပြီဆိုတာကိုမမြင်နိုင်ဘူးဆိုတာလည်းနားနေနေပြီအဲ့ဒီတော့သူတို့ကကောင်းပြတ်ခံရလို့ယူကြလာတဲ့သွေးတွေကအူများပါတယ်လို့အဖြေမှမဖြေနိုင်တဲ့သမီးသွားပြရတာမင်းတို့ရှင်နေကြဖို့ရှင်ရမျိုးမဟုတ်ဘူးပေါ့ဟုတ်ရလားအဲ့ဒီတော့မင်းသွားပြရတာမှန်နေတဲ့သင်တို့တူဟာနော်တန်တရားတို့ကြောင့်နွားဖြစ်တော့လေနွားဟာလေရင်းကိုဖြတ်ခံရလို့ကြိုးကြလာတဲ့သွေးရှိနေပေါ့အဲ့ဒီလိုပဲသိုးတွေသိတိဖြစ်လို့ဝတ်တွေကျက်တွေဖြစ်လို့လေရင်းကိုဖြတ်ခံရလို့ကြိုးကြတဲ့သွေးတွေကဒါဘလောက်လို့တိုင်တာလို့မရနိုင်ဘူးအဲ့ဒီမှာမင်းသွားပြရတာသင်္ခါရတရားတွေဟာအဲ့ဒီလိုမမြင်တဲ့သဘောရှိတယ်။အဲ့ဒါလိုမြင်တဲ့သဘောရှိတယ်။မတက်တာတဲ့သဘောရှိတယ်။ဒီလိုနီးတဲ့သင်တို့ဒီဒုက္ခတွေကိုထက်ချီတယ်လေခံစားကြရတယ်။ကင်းထန်တဲ့ဆင်းရဲဒုက္ခတွေကိုထက်ချီတယ်လေတွေ့ကြရတယ်။ကတ္တိဝိတိကသင်္ကန်းမြေကိုလည်းအဖမှန်ထက်ထတိုးပွားစေခဲ့တယ်တဲ့မြတ်စွာဘုရားက။အဲ့ဒါလိုဟောပြီးတော့အလမေဝသဗ္ဗသင်္ခါရိတုနိဗ္ဗာန်တိတုံအလံဝိရိတိတုံအလံဝိမုတ်တိတုံလို့မြတ်စွာဘုရားကဖြစ်နေတဲ့အချက်၃ချက်ကိုအဲ့ဒီမှာပြောတယ်။ဒါလေးကတော့မှတ်သားကြရပါပဲနော်။အတိအကျကဘာလဲဆိုတော့အလမေဝသဗ္ဗသင်္ခါရိတုနိဗ္ဗာန်တိတုဒီသင်္ခါရတရားတွေဟာကျင်းစင်အောင်ကောင်းလာပြီ၊ငြိမ့်ွေးတရားကောင်းလာပြီ။ငြိမ့်ွေးတဲ့စိတ်တွေကိုယ်တဏ္ဍာမှာဖြစ်ဖို့တင့်နေတဲ့မြတ်စွာဘုရားကဟုတ်လား။အလံဝိရိတိတုဒီသင်္ခါရတရားတွေရဲ့ပုံမှာဆွေလန်းသမောခြင်းဆိုတဲ့တရားကိုဖယ်ရှောက်ဖို့တင့်နေတဲ့မဆွေလန်းတဲ့နေပေါ့။မကောင်းတဲ့တရားတွေပို့လို့ပေါ့နော်
အလံဝိပုတ်ရှိဆုံးဒီဆင်းရဲလာတဲ့သင်္ခါရတရားတွေကလွတ်မြောက်ဖို့တင့်ပြီတဲ့ဘယ်နှချက်တော့သောင်းကြီးကမြင်ွေဖို့တင့်ပြီစွမ်းမမှုကင်းဖို့တင့်ပြီလွတ်မြောက်ဖို့တင့်ပြီလို့မြတ်စွာဘုရားဟောတယ်အဲ့ဒါလို့လည်းဟောလိုက်ရောအဲ့ဒီပါဝေယကယဟန်တော်တို့ရဲ့တန်တာမှာသောကိလေသာတရားတွေအကုန်လုံးပုံခံပြီးတော့အရတ္တမဉ္စအရတ္တပုံဉ္စရံပြီးတော့ယဟန်တာဖြစ်ကြလေလို့ဆိုတယ်ဒါသူတို့ဟာဘတရားဘာဝနာကိုစူးစမ်းအထုတ်ပြီးတော့နေရတဲ့ပုဂ္ဂိုလ်တွေပါအဲ့ဒီတော့မဖြစ်ပေနဲ့နော်ယဟန်တာမဖြစ်ပေနဲ့ဒီတရားကိုနားပြီးတော့ရှင်းရင်ပြီးတော့မှသူတို့ဘာဖြစ်သွားတော့ယဟန်တာဖြစ်သွားတယ်ဆိုတော့တော့အထုတ်ထားတဲ့ဉာဏ်တွေကလည်းအထုတ်တွေကိုဒါရောက်နေတဲ့အပိုင်းပေါ်အထုတ်တွေနားကိုတွက်နေပြီဆိုတဲ့အနေအထားလေးရှိမှာပေါ့အဲ့တော့ဒီနေရာမှာပြည့်တဲ့ဘောတော်ကိုမှတ်သားရရှိတာကဟိုတရားဆိုတာအာထုတ်ယုံညမကပဲနဲ့ရှုမှတ်ပွားများနေလို့ညမကပဲနဲ့စဉ်းစားဆင်ခြင်ရတဲ့အပိုင်းတွေရှိတယ်ဆိုတာကိုနားလည်ဖို့မလိုဘူးလားလို့လေတော့စဉ်းစားဆင်ခြင်ရတဲ့အပိုင်းတွေရှိလို့မြတ်စွာဘုရားကဒီဒေသနာတွေခေါ်တာလို့ပြဟုတ်တယ်မဟုတ်လားအဲရှုမှတ်ယုံညနဲ့အာစဉ်းစားဆင်ခြင်တွေကမလိုဘူးဆိုရင်ဒါတွေကိုဟောပြရတော့မလားမလိုဘူးဒါကြောင့်ပြိဿပေါင်းတို့ကတော့စဉ်းစားဆင်ခြင်မှုရဲ့ကြီးကျယ်တဲ့အကျိုးကျေးဇူးကိုလည်းမြင်တတ်ဖို့မလိုဘူးလားလို့လေဟုတ်ရလားဒါကြောင့်ကိုယ့်ရဲ့ဘဝတန်ခိုးရာရှည်လျားကြလားဒီနာကိုသင်္ကန်းပြီးရောနော်ရှည်လျားကြလားတဲ့တန်ခိုးရာတခြားလည်းပဲကာမနဲ့ဘဝကိုဝက်ခက်ကြည့်ကြတဲ့ဆရာရတော့ရတယ်မရဘူးပေါ့ကွနော်တို့တော်လည်းပဲရတဲ့အရာတွေကကုံခန့်တဲ့အမျိုးတွေဖြစ်တဲ့အတွက်ကြောင့်ကုံတော်လိုက်ထက်ရခြင်းလိုက်ရှားရခြင်းရတယ်ကုံနေထက်ရခြင်းရတယ်ကုံနေရှားတယ်ဆိုတာနဲ့လုံးချမ်းတဲ့လိုက်ပြီးတော့ဒါကမှမဟုတ်ဦးဒီလိုရှားနေတဲ့ပုံစံအပြည့်ဖြစ်နေတယ်ဘယ်တော့မှအပြီးအဆုံးမရှိတဲ့ရှားပုံရင်းမျိုးဖြစ်တယ်။ဟုတ်လား။ဒါကတရားပေါင်းရတတ်တာကဘုရားတတ်တာလေ။နော်။နော်။အဆုံးမရှိသောရှားပုံရင်းများတဲ့ဟုတ်လား။အဆုံးမရှိသောရှားပုံရင်းများရဲ့အစားမှာအဆုံးရှိတဲ့ရှားပုံရင်းကိုအသာထိုးဖို့မလိုဘူးလား။အဆုံးရှိတဲ့ရှားပုံရင်းဆိုတာဇမစရိဝေဒနာမြတ်သောအရှင်ကိုရှားပုံရင်းကိုပြောတာ။တနည်းအားဖြင့်အရိယပရိဝေဒနာငါးပါးကိုတည်းနဲ့တည်းတဲ့ကုလောင်တော်သဘောရှိတယ်။အဲ့ဒီသဘောတရားရှိနေမှာတော့အဲ့ဒီသဘောတရားကရုပ်ရောနော်မိမှန်ကိုရှားမယ်ဆိုတဲ့တတိယပရိယေသနာပြီးအဲ့ဒါအကုန်ရှိတော့ရှားပုံမျိုးကိုပြနိုင်တာဆိုနိုင်တယ်တဲ့တယ်ပြောရရင်မဂ္ဂင်စပါးကိုရှင်းသုံးခြင်းအကျင့်မြတ်တဲ့မိမိတဏ္ဍာမှဖြစ်အောင်ဆိုတာချင်းဒါဒီမြတ်သောရှားပုံမျိုးအကုန်ရှိတော့ရှားပုံမျိုးကိုပြနိုင်လို့လားဆိုနိုင်တယ်တနည်းအားဖြင့်ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေဟာကောင်းတဲ့သဘောတရားဆိုတဲ့သဘောတရားကိုကျန်တဲ့စိတ်စိတ်ပြီးတော့ခန္ဓာရဲ့သဘာဝအမှန်ကိုသိမြင်လာတဲ့အောင်ကျူသာအထုတ်နေခြင်းဒီပဲလေအဆုံးရှိသောရှားပုံခြင်းလို့ဆိုနိုင်လို့လားဆိုနိုင်တယ်။ဒါကြောင့်ပြေသာကောင်းတရားကောင်းတို့ဤသို့ဝါရှားပုံနေကြတာရှိပါလေဟုတ်လား။အဲ့ဒီရှားပုံခြင်းတွေဟာများသောအားဖြင့်တော့အဆုံးရှိတဲ့ရှားပုံခြင်းတွေပါမပြီးနိုင်မဆုံးနိုင်တဲ့ရှားပုံခြင်းတွေပါ။မပြီးနိုင်မဆုံးနိုင်တာကိုကျူသာတဲ့အတွက်ကြောင့်ဘယ်တော့မှအပားလည်းမရှိဘူးအနာလည်းမရှိဘူးပေါ့။နော်ဒီမြတ်သောအကျင့်ကိုရှားတယ်ဆိုတဲ့အလုကတော့သူကအပြီးရှိတယ်အဆုံးရှိတယ်ရပြီနဲ့သူကပြီးတော့တာလေဟုတ်တယ်ဟုတ်လားအရတ္တပညာအရတ္ထုံညာရပြီအစီကျိုးသာအထုတ်တယ်ဆိုရင်နောက်ထပ်ကျမ်းသာဒုက္ခရာဇီအတွက်ရှားတယ်ဟာကျိုးသာတယ်ဟာလိုသေးလားလိုပါဘူးနောက်မြတ်မောဘုရားကျမ်းသာဖို့အတွက်ညာနာရှင်ရဲ့ကြီးကြီးကျိုးသာကြတာရှိတယ်နော်အဲ့ဒါကအသေးစိတ်မျိုးနော်ဟာငါဒါကိုရအောင်ရှားမယ်ဆိုတဲ့အနေထားမျိုးနဲ့ကျိုးသာရတဲ့အပိုင်ဟုတ်သေးတယ်လားမဟုတ်တော့ဘူးသူတို့ကဦးရင်တို့နားလေတော့ပြောရရင်တော့သူတို့ရှားတာကသူတို့ကရသွားတယ်နော်တကယ်တမ်းကဒီရှားတယ်ဆိုတာရရတယ်ဆိုတာကစဉ်းစားကြည့်ကအတော်ကောင်းတယ်လို့ထင်တယ်ဘုရားကပါလို့ရှားတယ်ဆိုတာကရှားရတာနဲ့ကိုပဲသင်မှန်းဟုတ်လားတကယ်ရှားရတာဆိုတာကတော့မပြောနဲ့နော်ရှားရတယ်ဆိုတာရှားရတာနဲ့တော့သင်မှန်းတယ်ဘုရားပါလို့လူကိုယ်တော်ဥမာပြောတယ်အိမ်မှာပစ္စည်းတွေလည်းပျောက်သွားတယ်ဆိုရင်ရှားဘူးသင်မှန်းလားသင်မှန်းတာပဲမတွေ့မချင်းအဲ့ဒီကြောက်သွားတဲ့အရာကတံပိုးကြီးလေးကြီးရှားတာသင်္မာနေလေမရှားရတယ်ဆိုတော့တတ်တာလည်းကိစ္စမဟုတ်ပါဘူးနော်တွေ့သွားပြီဆိုရင်တော့ဟာအဲ့ဒီကံကအလုံးကြီးကျသွားတယ်ဟုတ်တယ်မဟုတ်လားဒီတိုင်းကပြိဿကောင်းတို့ကောင်းတို့အခုမြတ်သောအကျင့်ကိုကျင့်သောအခြင်းတကယ်အပြီးဆုံးရှိတဲ့ရှားပွေခြင်းကရသွားလို့ရှိရင်ဆက်ရှားပြန်မလိုတော့ဘူးအခုဒီကံကတော့ဒီလိုတွေတွေမမြတ်သောအကျင့်လို့ထူရမယ်ကံဝေဒနာဘဝေဒနာအနရိယပြိယေဒနာဆိုတဲ့အပြီးဆုံးရှိတဲ့ရှားပွေခြင်းတွေကတော့ရတော့တဲ့တို့ကမသိဘူးဘာလို့ဆိုရတဲ့အရာတွေကကုန်ခံတဲ့အရာတွေဖြစ်နေလို့ဟုတ်တယ်မဟုတ်လားဒါကြောင့်ရပြီလဲဖြတ်ပြီးတော့ရှားတယ်တအောင်ကြံကောင်းတာကရတာမှပို့ပြီးတော့ရှားတာရှိသေးတယ်လောကီရဲ့ရှားပွေခြင်းတွေက နောက်မရခြင်းကတော့မရလို့မှုကြာရတယ်။ရတာတော့ဘာလို့ပူပြီးတော့ရလို့မှုကိုရခြင်းလို့ထပ်ပြီးတော့ကြာရတယ်လေ။ကိုရှားပွေခြင်းတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေတယ်ဆိုတဲ့အသေးလေးပေါ့။သဘောပေါက်နေတယ်ပါလေနော်။ဒါကြောင့်တော့ဒုံတစ်ခုကိုရှားလိုက်တယ်ရလာတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့နောက်ထပ်ရှားရအကြောင်းထပ်ပြီးတော့ဖန်လာတယ်ရှာပွေခြင်းကနေရှာပွေခြင်းတွေကိုပဲထပ်ပြီးတော့ပွားသွားသေးတယ်။ဟိုရှာလို့ရလို့အားရမလားအောင်နေတယ်။မအားရဘဲနဲ့ပို့ပြီးတော့အလုရှုပ်ဖို့အတွက်ဖြစ်သွားတယ်။မရှာတော့ရှာလိုက်တယ်။ဒီကြတာဒီကငင်းသွားမယ့်အရာမဟုတ်ဘဲနဲ့ပို့ပြီးတော့ထပ်ပြီးတော့ရှာပွေမှုကိုတွန်းအားပေးမယ်။ရှာရမယ့်အကြောင်းတွေထပ်ပြီးတော့ဖန်လာပြန်တယ်။ဒေါပေါလာမသိဘူး။ဟုတ်တယ်နော်။ဒါကြောင့်ဦးဇင်းတို့ဒီမပြီးဆုံးတဲ့ရှာပွေခြင်းတွေဟာရလည်းမအေးဘူး။မရလည်းမအေးဘူး။မရတော့လည်းမရလို့ပို့ရှာတယ်။ရလို့လည်းရတော့လည်းရလို့ကိုအချင်းကြီးလို့ကိုပူပြီးတော့အချင်းကြီးနေဖို့ဆိုတက်ပြီးတော့ရတယ်။ကျန်လိုက်ပြီနော်။ဆိုင်ကယ်ဘူးရှိရင်ဆိုင်ကယ်လောက်ပဲမှန်းတာ။ကားဘူးရှိရင်ကားလောက်မှမှကားလောက်ထက်ကြပါ။လေယာဉ်မြန်ဘူးရှိရင်လေယာဉ်မြန်ဘူးလေယာဉ်မြန်ကြီးဆက်ပြီးတော့ရမှာပဲ။ရှားတာကတော့ကျက်တော့မှာပါ။အဲ့ဒါဒီရှားခြင်းတွေကဘယ်တော့မှမကျက်ဘူး။ထက်ထက်ပြီးတော့သူကတူတူတူတူလာတဲ့သဘောလားရှိတယ်ဆိုတာသိလို့လား။ကျန်တယ်အဲ့တော့ဦးဇင်းတို့ပြောင်းတဲ့ဘာလို့နားလည်ရမှာကဒီလောဘနဲ့ရှာတယ်ဒီအာယုန်ကိုရှာတယ်ဆိုတာရတယ်ပူပြီးတော့ရှာရတယ်နော်ဒီဒါရသွားလို့သူကအားရသွားပြီးရှင်းလက်သွားပြီးလောဘချုပ်သွားမယ်ဆိုတာဘယ်တော့မှမဖြစ်နိုင်ဘူးမရသွားရင်ပူပြီးတော့လောဘကကြီးလာတဲ့သဘောရှိတယ်ဟုတ်ရဲ့နော်ဒါကြောင့်လောဘဆိုတာသူလူချင်းနဲ့အာယုန်ကိုပေးလိုက်ခြင်းအပြင်သူ့ကိုငင်းချမ်းသွားတယ်လို့ဆိုတာမရှိဘူးဟုတ်ရဲ့လားအဲ့ကြောင့်ပြတတ်ပါတော်တို့ဦးဇင်းတို့ဒီသံတရားတွေကြောင့်မပြီးဆုံးသောရှာဖွေခြင်းတွေကိုကြိုးစားခြင်းနဲ့နေခဲ့ကြတာပေါ့ဟုတ်ရဲ့လားအဲ့ဒါမျိုးကိုတစ်ချက်လောက်စဉ်းစားပြီးတော့ရှာတော့ရှာရမှာလေနော်ခဏကြီးကြည့်နေတော့ရှာတော့ရှာရအောင်မယ်ပေါ့ဟုတ်လားသို့တော့အဲ့ဒီရှာဖွေခြင်းကိုကြိုးစားခြင်းနဲ့ပဲနောက်ဒီရက်သောရှာဖွေခြင်းမှာကုတွဲပြီးတော့ကြိုးစားဖို့မလိုဘူးလားလိုဆိုကြပါစို့ဒီကြောင့်ပြီးတော့သက်သာကြရတယ်နော်ထိုင်မှာငုတ်လို့ထိုင်နေတယ်အမြဲတမ်းအလုပ်လုပ်နေရတာမဟုတ်ပါဘူးဟုတ်လားအဲ့ဒီအချိန်မှာကိုကစိတ်ကောင်းနှလုံးကောင်းနဲ့မိမိရဲ့အကျင့်ကိုရှင့်တယ်ဆိုရင်ဟောဒီရောက်တဲ့အလုပ်ကိုလုပ်ရင်းမင်းဟောအပြီးဆုံးရှိတဲ့ရှားပွေခြင်းလို့ပြောတယ်မြတ်သောရှားပွေခြင်းကိုအကျုံးမဝင်ဘူးလားဝင်သွားတယ်အဲ့ဒါကပုံမကောင်းဘူးလားပုံကောင်းတယ်အဲ့ကြောင့်ပြိတ္တပေါင်းကြတော်ကတော့လက်တွေ့နဲ့ဦးစင်းကဟိုအတုချက်ပြီးခြင်းလေးတာကိုဟုတ်ရလားဒီဒါကြောင့်ပြိတ္တပေါင်းကြတော်ကတော့မပြီးဆုံးတော့ရှားပွေခြင်းတွေကတော့အပြီးဆုံးမရှိပါဘူးဒါကိုလည်းနားလည်ဖို့ဆိုပါတယ်ဟုတ်လားဓာရီကိုဒါကတော့ဒီလိုဥဒုရှင်လူသားတွေဖြစ်နေတဲ့အတွက်ကြောင့်မကင်းနိုင်လို့ဟုတ်ရဲ့လားတို့တော်လည်းပဲဓာရီကိုစူးစမ်းရင်းနဲ့ပဲမြတ်သောအကျင့်ကိုရှင်းသုံးပြီးတော့အပြီးတစ်ဆုံးရှိတဲ့ရှားဖွေခြင်းကိုစူးစမ်းကြဖို့တော့မလိုဘူးလားလိုပါတယ်နော်အဲ့ဒါကအောင်မြင်သွားပြီပေါက်မြောက်သွားပြီဆိုလို့ရှိရင်တကယ်ချမ်းသာတဲ့ချမ်းသာမှုကိုရပြီးတော့အပြီးတစ်ဆုံးရှိနိုင်မလားရှိနိုင်တယ်ဟုတ်ရဲ့လားဒီဒါကြောင့်ဒီကနေ့ပိတ္တပေါင်းတို့တော်တော်ဒီနေ့တနာရီနေ့မိနစ်20တောင်ပြည့်အောင်နော်တရားဟောခြင်းကဘာလဲလို့မပြီးဆုံးတော့ဆက်ပြီးခြင်းပါလေဟုတ်ရလားဒါကြောင့်နေ့တိုင်းနေ့တိုင်းရှားတိုင်းရှားတိုင်းမှာဒီအချက်ကလေးကိုစဉ်းစားပြီးတော့မြင့်မြတ်တာကိုပူတွဲပြီးတော့ရှားကြဖို့မလိုဘူးလားလိုပါလေဓမ္မတာနဲ့ဆန္ဒတဲ့ဆန္ဒမှာမိဘဆိုတဲ့တရားတရားမြတ်ကိုမျက်မှောက်ပြုပြီးတော့အငြင်းငြင်းရရမှာအချမ်းသာကြီးဆန္ဒရရပါဒါကြောင့်ပြည်သာပေါင်းကြတော်ကတို့ဒီမြတ်သောရှာဖွေခြင်းဖြင့်ရှာဖွေနိုင်ကြပါသည်လို့ဘုရင်တို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတရားဝင်မှတွင်ကိုဆုံးပေးကြအောင်ပါဘဝတုသဗ္ဗမင်္ဂလာတခန္တုသဗ္ဗဒီဝတ္တသဗ္ဗဘုရားနုဘာဝေနပရာဒုတိဝန္တုတိဘဝတုသဗ္ဗမင်္ဂလာတခန္တုသဗ္ဗဒီဝတ္တသဗ္ဗဓမ္မနုဘာဝေနပရာဒုတိဝန္တုတိဘဝတုသဗ္ဗမင်္ဂလာတခန္တုသဗ္ဗဒီဝတ္တသဗ္ဗဓမ္မနုဘာဝေနပရာဒုတိဝန္တုတိဒေတမဂံသိတရားတာပိတ္တပေါ့သောသောသာရအလုံးစုံသတ္တဝါအနန္တတောဟံသဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းစွာယမင်္ဂလာဝဝတိဘဝတုကောင်းစွာမနေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာဆုံးဖြတ်နေကြမူသောကမိမိရဲ့မောဆုံးဖြတ်နေကြဘုံတနာမိမိတို့သာနာမိမိတို့ဘဝမှာဆုံးဖြတ်ဆုံးဖြတ်နေကြကုန်သောနာမနာကောင်းနာကောင်းလို့ပါလေလေသက္ကံတို့ကောင်းစွာမတိဆောင်တော်မူနိုင်ကြပါစေတည်းသဗ္ဗဝရဏုဝဝိနာကိန္နာဝါလူတေသူမကပွင့်တော်မူကြတဲ့သီတုတ္တဗာပြည့်စုံကိုယ်တော်မြတ်တို့ရဲ့တကူတည်သောအနုဘောတော်ရည်ရလကောင်သဗ္ဗဓမ္မတို့ဝဝိ ဘယ်လေကံခိုးလေကံဒေဝံပြင်းလေးဆိုတော့ရှင်သာတို့တရားတော်မြတ်တွေရဲ့ဘုရားတော်အနုဘောတော်တို့ရလကောင်းသာဝတ္တံအနုဘောဝေနမေကတံလေးရောက်ပြတဲ့ဓာလေးရောက်ဆိုတော့ပြောတော်လေးရတနာရှင်မြတ်တော်နဲ့တော့ဒီလာဘုရားတမန်ဒီကိုပညာဘောတို့နဲ့ကြည့်တော်မူကြတဲ့သမှုတိတံမှာအရှင်ဟောရှင်မြတ်ပေါ်လို့ရဲ့ဘုရားတော်အနုဘောတော်တို့ရလကောင်းသာနေရောညပါဘေကံစိုင်းခြင်းရှိတိုင်းခြင်းရှိတိုင်း ဒုက္ခကိုရှင်းကြကြမှာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမတည်ရှိတော်မူကြပါစေတည်း